Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2016ခုနှစ်အောက်တိုဘာလ13ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်စေနိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမဲ့အီသန်စင်နဲ့အတူကြီးညာပြေးသွားမှာပါကမ္ဘာနန်းသက်အရှိချာဆုံးအုပ်ချုပ်မင်းလုပ်ခဲ့တဲ့ထိုင်းဘရင်ဘူမီဘောအဒူရီယာဒက်ဒီကနေ့မှာကန်တော်ကုန်လွန်သွားပြီဖြစ်ပါတယ်တောင်ကိုရီးယား Samsung Company ကအမေရိကန်နိုင်ငံက Galaxy Note 7 Smartphone တွေကိုပြန်ပြီးတော့သိမ်းလိုက်ပါတယ်တခါဒီ2016ခုနှစ်အတွဲစာပေဆိုင်ရာနိုဘယ်ဆုကိုဂန်ဝင်ဂီတပညာရှင် Bob Dylan ချီးမြှင့်ခံရပါတယ်။ဒါလို့ထိတဲ့အောင်သတင်းတွေကိုတင်ပြပေးတော့ရှိပါရမခွန်ညိုရေ
။ကာမာပြီ။အခုညပိုင်းသတင်းလာရတဲ့မှာတော့ဒီကမ္ဘာနန်းသက်အရှိဆုံးထိုင်းဘရင်မင်းမြတ်နတ်ရဆန်ကန်ကုန်ခဲ့တဲ့သတင်းနဲ့အတူထိုင်းနိုင်ငံမှာနေထိုင်သူမြန်မာလူမျိုးတွေရဲ့ဝမ်းနဲ့မှတ်တမ်းတွေကိုလည်းအခုလိုတည်ကြရမှာပါ။
သူတို့ရဲ့လူမျိုးတွေနဲ့အတူတူတန်းတူအခွင့်အရေးမရပါမယ်များလဲကလေးတွေကပညာသင်ခွင့်ရတာတွေရောလွတ်လပ်စွာသွားလာခွင့်ရတာတွေရော
ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုပ်သမားတအူးရဲ့ပြောပြချက်ဖြစ်ပါတယ်တခါရခိုင်ပြည်နယ်မောင်တော်ဒေသကတိုက်ပွဲတွေကြိုးကြဖြစ်နေတာနဲ့အတူရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်
ကမ္ဘာနန်းသက်အရှိချာဆုံးအုပ်ချုပ်မင်းလုပ်ခဲ့တဲ့ထိုင်းဘီယင်ဘူမီဘောအဒူရီယာဒက်ဒီကနေ့မှာကန်တော်ကုန်သွားပြီဖြစ်ကြောင်းထိုင်းဘီယင်နန်းတော်ကပြောပါရယ်ဘီယင်မင်းမြဲကျမ်းမာရေးအခြေအနေဆိုးရွားနေတာကြာပြီဖြစ်ပြီးသူ့ရဲ့နောက်ဆုံးအချိန်တွေကိုဘန်ကောက်ဆေးရုံမှာကုန်လွန်ခဲ့ရတာပါတက်တော် 88 နှစ်ရှိပြီဖြစ်တဲ့ထိုင်းဘီယင်ဘူမီဘောဟာသွေးပေါင်ကျနေပြီးတော့သူ့ရဲ့ကြောက်ကန့်တဲ့အသေးဟာလည်းပုံမှန်အလုံးမလုံးနိုင်တော့တာကြောင့်အသက်ရှူထောက်ကူဆက်သုံးနေရတဲ့ကြောင်းထိုင်းတော်ဝင်မိသားစုကဗုဒ္ဓဟူးနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါရယ်ထိုင်းပြည်သူရာနဲ့ချီရမနေ့ကနဲ့ဒီကနေ့မှလည်းဘန်ကောက်မြို့တော်ကစီရီဘရတ်ဆေးရုံမှာထိုင်းဘီယင်ကြီးနဲ့ဆက်ဆက်ဖော်ပြတဲ့အယောင်တွေဖြစ်တဲ့ပန်းရောင်နဲ့အဝါရောင်ရှဲင်းကြီးတွေဝေးပြီးထိုင်းဘီယင်ဘူမီဘောအတွက်ဆုတောင်းပေးနေကြပါတယ်ထိုင်းဘီယင်ကြီးကိုနိုင်ငံသားအများစုကတလေးတမြတ်ထားတာကြောင့်အခုသူကွယ်လွန်သွားတဲ့တရင်ဟာထိုင်းလူစု68ပန်းအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုလည်းဖြစ်ပါတယ်ဘရင်ကန်တော်ကုန်တော်ကြောင့်ဝမ်းနဲ့ချီကွယ်ခြင်းထိမ့်မတ်ကာလအဖြစ်မနေ့ဖန်ကနေစတင်ပြီးတော့ဒီတနည်းတမလိုက်ပါတယ်ရာမာ9လို့လည်းသိကြတဲ့ဘူမီဘောဘယင်ကြီးဟာအသက်18နှစ်အရွယ်1946ခုနှစ်ကနတ်တက်ခဲ့တာပါသူ့ရဲ့အကိုရောအသက်20အရွယ်အနန္ဒာမဟီဒောဘယင်ထူးထူးဆန်းဆန်းပဲတနက်ပစ်ခံရလို့တည်ဆုံးသွားခဲ့ပြီးတဲ့နောက်ဘယင်ဘူမီဘောနတ်တက်ခဲ့တာဖြစ်ပါတယ်ဘယင်ဘူမီဘောနေရာမှာဆက်ခံရမယ့်သားတော်အင်ရှင်မင်းသားဝချီလလောင်ကုံကတော့သူခမင်းတော်ဘယင်ကြီးလိုလူအများလေးစားရတဲ့သူတယောက်မဟုတ်တာကြောင့်ဒီနေ့ဆက်ခံရင်းနဲ့ပတ်သက်ပြီးထိုင်းပြည်သူတွေကြားမှာစိုးရိမ်မှုတွေကြီးမားနေပါတယ်ခင်ဗျာ
မကြသေးငံဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကနေကြားဆောင်စခန်းတွေကိုဝင်ရောက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေအတွင်းထပ်မံတိုက်ဆုံမှုတွေကိုကြားသိရတာကြောင့်အမေရိကန်တန်ယုံကအလွန်စိုးရိမ်မကင်ဖြစ်မိကြောင်းကိုအမေရိကန်တန်ယုံပြောခွင့်ရကအခုလိုပြောပါတယ်
The U.S. Embassy is very concerned about the recent attacks on border guard police posts in Rakhine State and subsequent violence.
တပင်းကြဆုံကွယ်လွန်သွားခဲ့သူတွေရဲ့မိသားစုဝင်နဲ့ထပ်တူဝမ်းနဲ့ကြေကွဲပါတယ်ဆိုပြီးတော့ American တယုံပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့ကြသူတွေကိုတရားဥပဒေနဲ့အညီတေးကြစွာရေးယူနိုင်မယ်။စီစစ်တေးကြပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မျှော်လင့်ထားတဲ့အကြောင်းကိုလည်းရေးသားထားပါတယ်။အခုဖြစ်ပွားခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးထိန်းသိမ်းသိသိဆောင်ရွက်ကြဖို့အနောက်ရရှိတဲ့သတင်းရင်းမြစ်တွေကိုတေးကြစွာစီစစ်ဖို့အပြစ်မဲ့သူတွေအခွင့်အရေးတွေကိုကာကွယ်ပေးဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားစေရို့အတွက်ပါဝင်ပတ်သက်သူတွေအားလုံးကိုတန်ယုံကမေတ္တာရက်ခံထားပါတယ်။အခုလိုတိုက်ခိုက်မှုနဲ့ပတ်သက်တာတခါပြည်내အတွင်းပြိပခဖြစ်စေတဲ့အခြေခံကြောင်းရင်းတွေကိုကင်တွယ်ဖြည့်ရှင်းဖို့အစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုအားပေးကူညီသွားမယ်လို့လည်းတန်ယုံအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
တောင်ကိုရီးယား Samsung Company ကအမေရိကန်နိုင်ငံက Galaxy Note 7 Smartphone တွေကိုပြန်သိမ်းတာမှာအရင် Note 7S မီးလောင်ပေါက်ကွဲလို့အစားလဲပြီးတဲ့ဖုန်းတွေကိုပါပြန်သိမ်းဖို့ဆောင်ရွက်နေတယ်လို့ဒီ Samsung ကကြာသပတေးနေ့ကပြောပါတယ်ဒီတစ်ပတ်အစောပိုင်းတုန်းက Samsung ကဒီဖုန်းအပူလွန်ကဲလို့သူ့ရဲ့ Smartphone ထုတ်လုပ်မှုကိုအပြီးတိုင်းရစဲမယ်လို့ကြေညာပြီးတဲ့နောက်ပိုင်းမှာဒီလို Samsung ရဲ့ website မှာလူသုံးကုန်ပစ္စည်းအန်ရကင်းရေးကော်မရှင်ကထုတ်ပြန်လိုက်တာပါစက်တင်ဘာလ15ရက်နေ့ကပထမတော့ပြန်သိမ်းခဲ့တဲ့ဒီရောင်မီသား Galaxy Note 7 Smartphone အလုံးတစ်သန်းအပါအဝင်ပြန်အစားထိုးလဲပြည့်တဲ့ဖုန်းတွေပါအ အားလုံးဒီနှစ်တန်းနီးပါးကို Samsung ကတိုးချဲ့ပြီးတော့ပြန်သိမ်းသွားမယ်လို့ကုန်ပစ္စည်းကြီးကြပ်ရေး Agency ကဆိုပါတယ်အရင်လပထမတုတ်တုံးက Note 7 ဖုန်းတွေအပူလွန်ခဲ့တဲ့အစီရင်ခံစာ23ခုလောက်ရခဲ့ပါတယ်ဒီပထမတုတ်ပါဝင်ဒီလိုဖုန်းဘက်ထရီပြဿနာမျိုး96ခုလောက်ဒီအမေရိကန်နိုင်ငံထဲမှာတွေ့ရတယ်လို့ Agency ကပြောပါတယ်အပူလောင်မှု73ခုနဲ့ဖုန်းကြောင့်ပျက်စီးဆုံးရှုံးမှု48ခုကို Samsung ကရင်ဆိုင်ခဲ့ရပါတယ်အစ်တတလုံးပြန်လဲပေးခဲ့တဲ့ဖုန်းတွေပါဝင် Galaxy Note 7ဖုန်းတွေကိုသုံးသူတွေအားလုံးဒီပါဝါပိတ်ပြီးတော့အသုံးပြုရကိုချက်ချင်းရလိုက်ဖို့ Agency ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကိုလံဘီယာအစိုးရနဲ့သဘောတူညီချက်မှာနှစ်ပေါင်း50ကြာတိုက်ခိုက်ခဲ့တဲ့ပြည်တွင်းစစ်အဆုံးသက်ရေးငင်းချင်းသဘောတူညီချက်အပေါ်ထောက်ခံကြောင်းကိုနိုင်ငံတော်ကမြို့ကြီးတွေမှာလူတွေထောင်နဲ့ချီဆန္ဒဖော်ထုတ်ခဲ့ကြပါတယ်အစိုးရနဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC သဘောအဖွဲ့တို့ကြားမှာရရှိခဲ့တဲ့ငင်းချရင်သဘောတူညီချက်ကိုထောက်ခံတဲ့အကြောင်းကိုဒုတိယကြိမ်မြောက်လူစုလူဝေးနဲ့မနေ့ကဗုဒ္ဓဦးနေ့မှာဆန္ဒထုတ်ဖော်ပြသခဲ့ကြပါတယ်။အစိုးရဘက်ကလူထုဆန္ဒခံယူပွဲအတွင်းမှာတော့ဒီသဘောတူညီချက်ကိုကန့်ကွက်တဲ့ဘက်ကပုတ်ကတိကနဲ့အနိုင်ရထားတာပါ။ငင်းချရင်သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့ငင်းချရင်နိုဘယ်ဆုရှင် Juan Manuel Santos ဟာအတိုက်ခံတွေ FARC အဖွဲ့ကိုယ်စားလှယ်တွေနဲ့ဆက်လက်တွေ့ဆုံဆွေးနွေးနေစမှာအခုလိုထောက်ခံဆန္ဒပြပွဲတွေပေါ်ပေါက်လာတာပါဒီငင်းချရင်သဘောတူညီချက်နဲ့ပတ်သက်လို့လူထုဆန္ဒထောက်ခံပွဲမှာပွဲကိုကျင်းပရမှာကန့်ကွက်သူ 50.2 ရာခိုင်နှုန်းထောက်ခံသူ 49.8 ရာခိုင်နှုန်းမဲရီအတွက်9,400လောက်နဲ့မမျှော်လင့်မှန်ကပ်ပြီးရှုံးခဲ့တာပါကျိုတက်ကောက်ခံကျိုတင်ကောက်ခံရရှိတဲ့သဘောထားစစ်တမ်းတွေရဒီငင်းချိုင်းသဘောတူညီချက်ကိုထောက်ခံသူရေအတွက်များလာကြောင်းထွက်ပေါ်လာတဲ့ရလက်အပေါ်ကိုလံဘီယာခေါင်းဆောင်တွေကအားအသိငဲ့ကြပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ကြော်ဝင်းနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်Bob Dylan ချီးမြှင့်ခံရပါတယ်သူဟာပထမဆုံး Nobel ဆုရရှိတဲ့သချင်းရေးဆရာလည်းဖြစ်ပါတယ်အမေရိကန်ရဲ့ကြီးမားလုံးတဲ့သချင်းရေးဖွဲ့မှုအစဉ်လာထဲမှာကြ བྱ ာဆန်းဆန်းဖော်ပြချက်အစ်စ်တွေစမ်းသစ်ဖန်တီးခဲ့တဲ့အတွက်အသက်85နှစ်အရွယ် Dylan ကိုစာပေဆိုင်ရာ Nobel ဆုချီးမြှင့်လိုက်တာလို့ Swedish Academy ရဲ့ကြေညာချက်မှာဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်ပိုင်းတွေတုန်းက Mr. Dylan ဟာ Nobel ဆုရလိမ့်မယ်ဆိုတဲ့ခန့်မှန်းမှုတွေထွက်ပေါ်ခဲ့ဘူးပါတယ်သူဟာစာပေဆိုင်ရာငင်းချင်း Nobel ဆုချီးမြှင့်ခံရတဲ့ဒုတိယမြောက်အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်1993ခုနှစ်ကစာရေးဆရာမ Tony Morrison ဆုပထမဆုံးအကြိမ်ရရှိခဲ့တာပါ1959ခုနှစ်မှာဂီတာလောကကိုအခြေချခဲ့တဲ့ Dylan ဟာ Minnesota ပြည်နယ်က Coffee ဆိုင်မှာစတင်တချင်းဆိုခဲ့တာပါမင်နီဆိုတာပြည်နယ်ဒီဒလူမြို့မှာ1940ခုနှစ်မေလ24ရက်နေ့ကဂျူမီသားစုအတွင်းမွေးဖွားခဲ့တဲ့မစ္စတာဒိုင်လန်ဟာဂီတာဘာဂျာနဲ့ဆန်နီယာတွေကိုကိုယ်တိုင်လေ့ကျင့်တိကျပြီးတော့တက်မြောက်လာတာပါဒီဇင်ဘာလ10ရက်နေ့ဆွေဒင်နိုင်ငံမှာကျင်းပမယ့်စုပေးပွဲအခမ်းအနားမှာတော့မစ္စတာဒိုင်လန်ဟာစုတစိမ့်နဲ့အတူ$96,000ရရှိမှာဖြစ်ပါတယ်ခင်ဗျာ
အီမန်နိုင်ငံ UT တပုံတွေထိန်းချုပ်ရနေရာကနေအမေရိကန်ရေတပ်ဖြတ်သမောကိုမစ်ဆိုင်းဒုံးကျည်နဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ယီမန်မှာရှိတဲ့ရေဒါစခန်း3ခုကိုတိုက်ခိုက်ခဲ့တဲ့အကြောင်းကိုအမေရိကန်စစ်ဘက်ကဒီကနေ့မှပြောလိုက်ပါတယ်။အမေရိကန်ဖြတ်သမော USS Nice ကနေ Bab el Mandeb ရေလက်ကြားမြောက်ဖက်ယီမန်နိုင်ငံပင်လယ်နီကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့ရေဒါစခန်းတွေကိုတာဝေးပစ် Tomahawk Cruise ဒုံးကျည်နဲ့ပြစ်လွတ်ခဲ့တဲ့အကြောင်းကိုပင်တဂွန်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုရေဒါစခန်းတွေကိုဖျက်ဆီးတာဟာနောက်နောက်မှာတင်မော့တွေကိုလိုက်လံရှာဖွေပြစ်မှတ်ထားတိုက်ခိုက်တာတွေကိုရော်ပါသွားစီမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုတိုက်ခိုက်မှုဟာအမေရိကန်ဝန်ထမ်းတွေနဲ့တင်မော့တွေကိုခုခံကာကွယ်တဲ့လုပ်ရည်ဖြစ်တယ်လို့လည်းပင်တဂွန်ပြောခွင့်ရပြီးတော့ကုတ်ကပြောပါတယ်။အမေရိကန်တင်မော့တွေနဲ့ကုန်သွယ်ရေကြောင်းဆိုင်ရာသွာလာမှုတွေအပေါ်နောက်ထပ်ချိန်ချောက်မှုတွေလည်းရှိလာနိုင်ပါတယ်ရှင်။
2014ခုနှစ်ကဘိုကိုဟာရမ်စစ်သွေးကြွတွေပြန်ပြီးဆွဲဖမ်းဆီးခေါ်ဆောင်သွားတဲ့မင်းကလေးငယ်22ဦးမင်းဖမ်းဆီးသွားတဲ့အထဲတွေကဒီမင်းကလေးငယ်22ဦးပြန်လည်လွတ်မြောက်လာတယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားသမ္မတမူဟာမဒူဘူဟာရီရဲ့ဒီပြောခွင့်ရကသူ့ရဲ့ Twitter စာမျက်နှာမှာရေးသားဖော်ပြထားပါတယ်။မာလမ်ဂါဘာရှာဟူကနိုင်ငံတကာတချင်ကြီးအဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ပေးမှုအရအစိုးရနဲ့ဘိုကိုဟာရမ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့တဲ့ရလဒ်အနေနဲ့အခုလိုပြန်လည်လွှတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
ပ ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်ကိုနောက်တက်လာမယ်။ကုလသမဂ္ဂအတွင်းမှုချုပ်တဲ့အဖြစ်ဒီကနေ့အတည်ပြုနိုင်လိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကြီးကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲလုံခြုံရေးကောင်စီမှမစ္စတာဂူတဲရက်ကိုအတွင်းမှုချုပ်တဲ့အဖြစ်ခန့်အပ်ဖို့အဆိုပြုခဲ့ကြပြီးတဲ့နောက်ပိုင်းမှာအဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂအဖွဲ့ကြီးကလည်းဒါကိုတခဲနဲ့ထောက်ခံတည်ပြုပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုကုလသမဂ္ဂအထွေထွေညီလာခံသဘာပတိပီတာသွန်ဆန်ကကြေညာချက်မှာထုတ်ပြန်ပြောဆိုခဲ့ပါတယ်။ Mr. Guterres ကိုဒီကနေ့တရားဝင်အတည်ပြုရင်တော့သူဟာဒီနှစ်2016ကုန်ပိုင်းမှာစပြီးတာဝန်ထမ်းဆောင်မှာဖြစ်ပါရဲ့ရှင်
။ကြာသပတေးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားမယ်ထဲမှာတော့ညနေခင်းတုန်းကအရေးပေါ်အခြေအနေကြောင့်တဝက်တစ်ပြက်သာထုတ်လွှင့်ပေးနိုင်ခဲ့တဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့ထိုင်းပြည်မင်းမြတ်နတ်ရွာဆန်နဲ့သတင်းနဲ့စပါမယ်ကမ္ဘာမှာနန်းသက်အရှိဆုံးထိုင်းပြည်ဘူမိဘောအတူရာဒက်ဒီကနေ့ကွယ်လွန်သွားခဲ့ပါပြီ။တက်တော်88နှစ်နန်းဆန်သက်အနှစ်80ကျော်ခဲ့တဲ့ဘရင်ဘူမိဘောဟာအများပြည်သူရဲ့ချစ်ခင်ကြည်ညိုလေးစားခြင်းကိုခံရသူဖြစ်ပါတယ်။နိုင်ငံအတွက်စီလုံးညီညွတ်ခြင်းတည်ငြိမ်စေခြင်းနဲ့ရိုးရာအစဉ်လာကိုထိမ့်သိမ့်သူဘရင်တစ်ပါးအဖြစ်စံပြဖြစ်အောင်ရပ်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်ကအတိုက်ခံတွေကိုနှိပ်ကွပ်ဖို့ဘရင်ကြီးရဲ့ဩဇာကိုအသုံးချတာတွေလည်းရှိခဲ့ပါတယ်။အာရှနိုင်ငံတွေထဲမှာဩဇာအရှိဆုံးခေါင်းဆောင်တွေကတယောက်ဖြစ်တဲ့ထိုင်းပြည်ရဲ့ဘဝအကြောင်းတစ်စိတ်တစ်ဆန်းကို VOE သတင်းတက်တန်ရရှပ်ကသတင်းပေးပို့ထားပါတယ်ကိုရနိုင်ကပြောပြမှာပါရှင
်ထိုင်းနိုင်ငံသားအများပြားဟာထိုင်းပြည်မင်းမြတ်ကြီးကိုကြီးညိုလေးစားကြပြီးတော့ဖျားလို့ကူးကွယ်ကြတာဖြစ်ပါတယ်ထိုင်းပြည်မင်းမြတ်ရဲ့အလူဒါနရက်ရောပြီးတော့အမြဲတမ်းနှိမ့်ချပြောဆိုလေးရှိတဲ့ပုံရိပ်ကသူဟာအားထားလို့ရတဲ့ဘရင်တဦးဆိုတာကိုပြသနေပါတယ်ထိုင်းနိုင်ငံကတအူးစံပိုင်ဘရင်စနစ်ကိုဆွတ်လွတ်ပြီးတဲ့နောက်အရသာဒီမိုကရေစီအစိုးရနဲ့စစ်တပ်အုပ်ချုပ်မှုကာလတွေတလျှောက်မှာလဲထိုင်းပြည်မင်းမြတ်ကြီးဟာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်တွေအတွင်းထိုင်းနိုင်ငံကိုတည်ငြိမ်အောင်လုပ်ပေးနိုင်တဲ့သူဖြစ်နေထောက်ခံသူတွေကသူ့ကိုပုံဖော်ကြပါတယ်1992ခုနှစ်ကထိုင်းစစ်တပ်နဲ့ဒီမိုကရေစီရေလှုပ်ရှားသူတွေကြားလျက်ကြအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းပြည်ကြီးကနှစ်ဖက်ခေါင်းဆောင်တွေကိုခေါ်ယူပြီးတော့နှစ်ဖက်စလုံးကိုရပ်တန့်ကြဖို့ထိုင်းအစိုးရရုပ်သံကနေတောင်းဆိုခဲ့ပါတယ်2006တုန်းကလည်းထိုင်းစစ်တပ်ကသက်စင်ရှင်တော်ဆိုရကိုအောက်ရီလိုက်ဆောင်မှုဆွဲချက်တွေနဲ့ဖြုတ်ချပြီးတဲ့နောက်သူကထိုင်းနိုင်ငံသားတွေကိုညီညီညွတ်ညွတ်ရှိကြဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးထိုင်းနိုင်ငံရေးမှာဗျင်စနစ်ကိုထောက်ခံတဲ့ထိုင်းစစ်တပ်နဲ့မျိုးနွေအခွင့်အူးကန်လူတန်းသားတွေကတစ်ဖက်အရင်ဝန်ကြီးချုပ်ဟောင်းကိုထောက်ခံတဲ့အခြေခံလူတန်းသားတွေနဲ့လက်သမားတွေကတစ်ဖက်အဲ့ဒီနှစ်ဖက်ကြားမှာအဆင်မပြေမှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။ဘရင်စနစ်ကိုစော်ကားတဲ့သူတွေကိုအေးအေးယူတဲ့အငင်းပွားစရာ Less Majes ဥပဒေကိုပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီဥပဒေကိုသုံးပြီးတော့နိုင်ငံရေးတိုက်ခန့်တွေနဲ့ဝေဖန်သူတွေကို1015နှစ်အထိချမှတ်ပြီးတော့ဖိနှိပ်မှုတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းဘရင်စနစ်ပေါ်မှာထိုင်းနိုင်ငံသားအများစုကထောက်ခံနေတော့မဲ့ဖြစ်ပြီးတော့သူ့ရဲ့အသက်85နှစ်ပြည့်မွေးနေ့မှာလည်းဘရင်ကြီးပေါ်မှာထောက်ခံတယ်ဆိုတာကိုပြသခဲ့ကြပါတယ်
။ပေါ်လေးကြမ်းကလူနေကြရတယ်တော်တယ
်ကျွန်တော်ထိုင်းနိုင်ငံသားတွေဖြင့်နှလုံးသားထဲမှာအခုလိုသဟဇာတာဖြစ်မှုကိုဆက်ပြီးတော့ကင်ဆယ်သွားမယ်ဆိုရင်ကျွန်တော်နိုင်ငံအနေနဲ့ဘလို့အခြေအနေမျိုးမျိုးရဖြစ်ဖြစ်ဘေးကင်းလုံခြုံစွာနဲ့ဆက်လက်ရည်တည်နိုင်ပြီးတော့တည်ငြိမ်မှုကိုလည်းဆက်လက်ထိန်းသိမ်းနိုင်မှာဖြစ်သလိုအတားအဆီးခက်ခဲတွေကိုလည်းကျော်လွှားနိုင်မှာမို့မျှော်လင့်ချက်ရှိပါတယ်
ထိုင်းပြည်ကိုထောက်ခံသူတွေရဲ့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ထိုင်းပြည်စနစ်ကိုထောက်ခံတဲ့ထိုင်းနိုင်ငံသားတူကတော့အခုလိုပြောပါတယ
် even though maybe in the past or even now we may have like conflicts maybe we divide that into many colors but he
no one ဖြစ်ဖြစ်အခုပဲဖြစ်ဖြစ်ကျမတို့မှာပြဿနာတွေရှိကောင်းရှိနိုင်ပြီးအယောင်တွေအမျိုးမျိုးကွဲပြားနေပေမဲ့လေသူကတော့ထိုင်းနိုင်ငံသားအလုံးရဲ့နှလုံးသားတွေကိုပေါင်းစည်းညီညွတ်စေတဲ့ဥရီသောဘရင်ဖြစ်ပါတယ်
ထိုင်းနိုင်ငံသားအလုံးကိုပေါင်းစည်းစေနိုင်ပြီးထိုင်းပြည်သူတွေအလုံးရဲ့ချီးမြှောက်လေးစားမှုကိုရယူနိုင်ခဲ့တဲ့ထိုင်းပြည်ကြီးဟာ2009ခုနှစ်ကစတင်ပြီးတော့ကျန်းမာရေးချိုးယွင်းလာနေပြီးပင်ပန်းနွမ်းနယ်တဲ့ဒဏ်အဆုတ်ဝေဒနာအုံနောက်မှာအသေးစားသွေးယိုစိမ့်နာစတဲ့ရောဂါတွေကြောင့်သူဟာဆေးရုံတက်ကုသနေရတဲ့အချိန်ကပိုပြီးတော့များလာခဲ့ပါတယ် ထိုင်းပြည်ကြီးဘူမိဘောကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1928ခုနှစ်ဒသမ5ရက်နေ့ကမွေးဖွားခဲ့ပြီးတော့သူဟာဥရောပမှာအချိန်တော်ကြာပညာသင်ခဲ့သူဖြစ်ပါတယ်။အဲ့နောက်1946ခုနှစ်မှာသူ့ရဲ့အကိုဖြစ်သူလောက်ကျန်ခံခဲ့ရပြီးတဲ့နောက်သူဟာထိုင်းနိုင်ငံရဲ့ဘုရင်အဖြစ်နဲ့နမ်းတက်ခဲ့ပြီးတော့ကမ္ဘာမှာတန်းအကြဆုံးဘုရင်လည်းဖြစ်ခဲ့ပါတယ်။ထိုင်းပြည်ဘူမိဘောနတ်ရွာဆန်သွားတဲ့အတွက်သူ့နေရာကိုတော့သားဖြစ်သူအင်ရှင်မင်းသားမဟာဗာဂျီရာလောင်ခေါင်ကဘုရင်အဖြစ်နဲ့ဒီနန်ဆက်ခံသွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြခဲ့တာပါရှင်အခုလိုထိုင်းပြည်မင်းမြတ်ကွယ်လွန်အနေဆာရောက်သွားပြီဆိုတဲ့သတင်းဟာထိုင်းပြည်သူပြည်သားတွေဒါမကထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာလူမျိုးတွေကပါဝမ်းနည်းကြေကွယ်နေကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်အောက်တိုဘာလ23ရက်နေ့မှာထိုင်းပြည်မင်းမြတ်ကြီးနတ်ရွာဆန်သွားတဲ့အတွက်နိုင်ငံတစ်ဝှမ်းလုံးမှာဝမ်းနည်းပူဆွေးမှုတွေဖြစ်နေကြပါတယ်ထိုင်းနိုင်ငံသားတွေနီးတူထိုင်းနိုင်ငံထဲမှာတန်းနဲ့ချီပြီးအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ကြပါတယ်။ဘီရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဝမ်းနည်းမိတဲ့အကြောင်းနဲ့ရွှေပြောင်းလူသမားတွေဒုက္ခသည်တွေကိုစေစုနည်းနဲ့ချီပြီးခေါ်လုံွင့်ပေးခဲ့ရုံသာမကရွှေပြောင်းလူသမားကလင်းငယ်တွေရဲ့ပညာရေးကျန်းမာရေးကိစ္စတွေကိုပါဆောင်ရွက်ပေးခဲ့တဲ့အတွက်ဘီရင်ကြီးရဲ့ကျေးဇူးတွေရှိနေတဲ့အကြောင်းရွှေပြောင်းလူသမားတို့ကလည်းပြောပြပါတယ်
။ကျမတို့မြန်မာနိုင်ငံသားတွေအနေနဲ့ဒီထိုင်းပြည်ကြီးကောင်းလို့ကျမတို့နေလို့ရတာပေါ့။ဒါလို့ထိုင်းပြည်ကြီးကမကောင်းခဲ့ဘူးဆိုမြန်မာနိုင်ငံနဲ့တော်တော်အနေကျက်မယ်လေကိုတိုင်းပြည်မှာလည်းအနေကျက်ပြည်တိုင်းပြည်မှာလည်းအနေကျက်အဲ့လိုဖြစ်မယ်ပေါ့ထိုင်းပြည်ရှိတဲ့အတွက်ကြောင့်မြန်မာနိုင်ငံသားတွေမကောင်းသူတို့ရဲ့ပေါက်ပွားလာတဲ့မျိုးဆက်တွေအတွက်ပါအနာဂတ်ကောင်းတယ်ပေါ့နော်ပြောရမယ်ဆိုလို့ရှိရင်ပညာသင်ခွင့်ရတယ်သူတို့ရဲ့လူမျိုးတွေနဲ့အတူတူတန်းတူခွင့်ရေးမရပါနဲ့များလဲကလေးတွေကပညာသင်ခွင့်ရတာတွေရောပြီးတော့ဟိုလွတ်လပ်စွာသွားလာခွင့်ရတာတွေရောအဆက်ဆက်ရရပေါ့မြန်မာပြည်သားတွေတော့ကသူတို့တိုင်းလူပြည်သားတွေလောက်ခွင့်ရမရမယ်အဲ့လောက်နေနေရတော့အနေဆောင်တယ်ပြောရပါပေါ့ဒီလိုမျိုးဆုံးသွားတဲ့ခါကျတော့အရင်လဲစိတ်မကောင်းဖြစ်ရတယ်ပေါ့နော်ထိုင်းပြည်ဆုံးသွားလဲဆိုတော့ကိုယ်မိကိုယ်ဖာဆုံးတယ်လို့မျိုးပဲခံစားရတယ်ဘယ်ရင်စကားနဲ့ပြောရမယ်ဆိုလို့ဒီထိုင်းပြည်နဲ့ဆန်သွားတဲ့နဲ့ရဆန်သွားတဲ့ခါကျတော့ဟိုတိုင်းလူပြည်သားတွေနဲ့ထပ်လို့ထပ်မြန်ဟိုကျမတို့ကပြည်သားပြည်သားဖြစ်ပေမဲ့လဲဒီထိုင်းနိုင်ငံသားတယောက်လိုပဲယူကျုံမြောက်ဝန်နဲ့ပူဆွေးရတယ်ပေါ့နော်ဟိုပြောရမယ်ဆိုကိုယ့်ရဲ့စစ်တောင်ကြီးပြိုသွားတယ်လို့မျိုးပေါ့အမေဖန်အဆုံးပါသွားတယ်လို့မျိုးခံစားရတယ်ပေါ့
ထိုင်းနိုင်ငံထဲမှာဆယ်စုနှစ်နဲ့ချီပြီးနေထိုင်အလုပ်လုပ်ကံခဲ့တဲ့ရွှေပြောင်းလူသမားတူကတော့ထိုင်းပြည်ကြီးရဲ့အမျှော်မြင်ကြီးမှုနဲ့ထိုင်းနိုင်ငံထဲမှာသူတို့ပြည်သူပြည်သားတွေအတွက်ရေကာတာတွေတိဆောက်ပေးခဲ့တာတွေလမ်းပတ်ဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်ပေးခဲ့တာတွေရှိခဲ့တဲ့အတွက်ဘရင်ကြီးကိုကျေးဇူးတင်တယ်လို့ဆိုပါတယ်ဘရင်ကြီးဟာနေဆက်နေတိုင်းရင်းသားတွေအတွက်လည်းကောင်းမွန်တဲ့ဘဝတွေကိုဖန်တီးပေးနိုင်ခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ
်အခုပဲဗမာပြည်သားဒီတဲ့အနေနဲ့ဝမ်းနည်းမိတယ်ပေါ့နော်သူစိတ်စိတ်ခါရတော့ငါဆိုလို့ရှိရင်လေဒီတိုင်းမြင်ကြီးကဗမာပြည်သားတွေမကအခြားလူမျိုးတွေပါစောက်စောက်ခဲ့တာတွေပေါ့ဒီပဲကျေးဇူးတင်တာပေါ့အခုလို့ရုပ်တရက်ဆုံးသွားတဲ့အတွက်သူဝမ်းနည်းမိတာပေါ့ရေရအခြားမီးရအခြားလမ်းပန်းဆက်သွယ်ရေးရတာအကုန်လုံးလူတွေဒိမရှိခဲ့ဘူးပေါ့သူတိုင်းကြီးကိုသူအမတန်အမျှော်မြင်ကြီးခဲ့တယ်ပေါ့လူတွေကောင်းကျိုးသူအများကြီးဆောင်ရွက်ခဲ့ပေးခဲ့တယ်ပေါ့ဟုတ်ကဲ့အရင်တော့ဆိုလို့ရှိရင်မူရစ်ဆေးဝါးပါပြောက်ရေးရအစားဘူးရစေဝါဖြစ်တဲ့ဘိန်းအစားဒီဒီအပီးနံထိုးတိုက်ဖို့သူကဆောင်ရွက်ပေးခဲ့တယ်မောင်အကုန်သူစီစဉ်ပေးခဲ့တယ်ပေါ့နော
်ထိုင်းနိုင်ငံထဲမှာထိုင်းပြည်ကြီးကိုပြည်သူတရက်လုံးကလေးစားချစ်ခင်ကြပြီးအားကိုးယုံကြည်ကြတာပါဒီထဲမှာမြန်မာရှေ့ပြောင်းလို့သမားတွေလည်းပါဝင်ပါတယ်ထိုင်းပြည်နဲ့ဘီရင်မကြီးရဲ့မွေးနေ့တွေဆိုရင်ဘူးရစေဝါအမှုတွေကလွှဲရင်ဖြစ်တဲ့နေကိုရှော့ပေါ့ပြီးဘီရင်ကြီးရဲ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလို့ရှိပါတယ်ဒီထဲမှာကြည့်တဲ့တနေကြရတဲ့မြန်မာတွေလည်းပါဝင်ပါတယ်အခုလိုမျိုးထိုင်းပြည်ကြီးနှက်ရွာဆန်ကွယ်လွန်သွားခဲ့တဲ့အတွက်မြန်မာတွေကလည်းထိုင်းပြည်သူတွေနဲ့တူထပ်တူဝမ်းနည်းမိတဲ့အကြောင်းတွေကိုလည်းပြောပြကြပါတယ်ရှင
်ထိုင်းပြည်မင်းမြတ်ကံတော်ကုံတဲ့သတင်းတွေကိုတော့ဒီမှာပဲရနာပါရစေရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မြန်မာဘက်ခြမ်းကမောင်တော်ခရိုင်မှာနေကြားဆောင်တပ်ဖွဲ့ဌာနချုပ်နဲ့တပ်စခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းခံရတာကြောင့်တပ်မတော်ဘက်ကတပ်အင်အားသုံးပြီးနေမျိုးရှင်းလင်းနေတဲ့အတွက်တိုက်ပွဲတွေကြိုကြာဖြစ်နေပါတယ်။ဒေသခံတွေကြားမှာစိုးရိမ်စိတ်နဲ့နေရက်ထွက်ပြေးတင်းရှောင်နေကြတာကြောင့်အလို့တော်ပြည့်ဘုံကြီးကျောင်းမှာဒီကနေ့လာရောက်ခိုလှုံသူ100ကျော်ရှိတယ်လို့သိရပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာဘင်္ဂလားနယ်စပ်မောင်တော်ခရိုင်တွင်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနေကြားဆောင်တပ်စခန်းတွေကိုလူဝင်အားတွေနဲ့အကြမ်းဖက်ပစ်ခတ်မှုတွေစီးနှင်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ခရိုင်တွင်းမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားသလိုနယ်မြေရှင်းလင်းမှုတွေလည်းလုပ်နေတာပါနယ်မြေရှင်းလင်းမှုတွေအတွင်တိုက်ပွဲတွေဖြစ်နေတဲ့အတွက်ဘေးလွရာကိုပြေးနေကြတဲ့ကျေးရွာသား100ကျော်ဟာမောင်တော်မြို့ကအလိုတော်ပြည့်ဖုန်းတော်ကြီးကျောင်းမှာခိုလုံဖို့အတွက်ရောက်ရှိလာကြတယ်ဆိုပြီးအလိုတော်ပြည့်ဖုန်းကြီးကျောင်းကအရှင်ကုမာရကပြောပါတယ်
အဲဒီလိုကျောင်းကိုက
ဒီကနေ့တော့ခိုင်းနေတော့ဟုတ်တယ်ဦးဇင်းတို့အလိုတော်ပြီးတက်မှာဒီသူတစ်ခါတည်းတရားကြရှိရတယ်နော်ခိုင်းနေတော့လက်ရှိမှာတော့တက်မလို့ပဲကလုံချုံရင်အင်အားတွေနဲ့နေမြေရှင်းလင်းနေတဲ့ဆိုပေမဲ့လုံချုံရင်အင်အားတွေမရောက်မပေါက်နိုင်သေးတဲ့ကြေးရွာတွေကလူလူတွေကတော့စိုးရိမ်မှုတွေရှိနေတဲ့ဖြစ်တယ်လို့ဆိုပါတယ်ဒါကလည်းရခိုင်ပြည်နယ်အတွင်းမှာပဋိပက္ခဖြစ်နေတဲ့အင်အားစုနှစ်စုဟာအင်အ
七分过来洗，我说弄弄嘛呀，我说开六月呢，比他那才分开，那帮大爷那呢帮嘛六月，人家到那边去，我嘛哎呀，那伢子，这个二老的，你从业多年了，这那么没伢子没伢子，比较细伢子。
一看比那对嘛，六月也把那一个切开呢，不地不卡的皮包给比俺那看家嘛咯，啊，苦了没有爹妈母的，他皮拉拉皮包的。ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကတွားရောက်ကြည့်ရှုပြီးအခြေအနေတွေကိုသတင်းထုတ်ပြန်ပေးနေပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးပဋိပက္ခတွေကြောင့်နှစ်လတစ်ကြိမ်ညမထွက်ရအမိန့်ကိုသတန်းတိုးနေရတဲ့ရခိုင်ပြည်နယ်မောင်တော်မြို့မှာအခုအခါမှာတော့လုံခြုံရေးတွေပုံမတင်းကျပ်ထားတာပါ။မတည်ငြိမ်မှုတွေ၊စိုးရိမ်ပူပန်မှုတွေကိုနှစ်ပတ်အင်အားစုတွေကကြုံနေကြရတာပါ။ရွာတွေမှာမီးရှို့တာတွေ၊တပ်ဖြတ်တာတွေခက်ခက်တာတွေရှိနေပေမဲ့ခိုင်မာတိကျတဲ့သတင်းတွေရဖို့ကတော့ခက်ခဲနေသေးပါပဲလက်ရှိမှာတော့တခြားပြည်နယ်တွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတဲ့ဆိုင်ရင်ရခိုင်ပြည်နယ်မောင်တော်ကိစ္စကိုအစိုးရကတော့အလင်းမြန်ကင်တွဲဖြေရှင်းနေတာပါအခုချိန်ထိတော့အစိုးရဘက်ကသတင်းထုတ်ပြန်ချက်တွေအရအကြမ်းဖက်ဝင်ရောက်စီးနှင်းခဲ့သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့အတိအကျထုတ်ပေါ်တာမျိုးမရှိသေးပါဘူးရှင်
မအေးအေးမှပြပြခဲ့တဲ့ရခိုင်ဘက်ကအခြေအနေကနေအခုရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေဘက်ကိုလည်းအလှည့်ပေးပြစီရှင်ရှမ်းပြည်နယ်အတွင်းမှာတော့မြမတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်နေသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းလည်းနယ်မြေစိုးမှုရေးနဲ့ပတ်သက်လို့တိုက်ပွဲတွေဖြစ်နေတာပါ။အဲ့ဒီလိုစစ်ရေးပြိပက္ခတွေထဲမှာကိုကန့်တပ်ဖွဲ့ကအစိုးရဝန်ထမ်း၅ဦးကိုဖမ်းဆီးသွားခဲ့ပြီးအစိုးရတပ်ဖွဲ့တွေကလည်းကိုကန့်တပ်ဖွဲ့ကိုလိုက်လံရှင်းလင်းရမှာဒေသခံတွေကိုအထံသမားအဖြစ်ခိုင်းစေမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA နဲ့မြန်မာတပ်မတော်တို့အကြမ်းမှာမနေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCS ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။မနေ့ကလည်းချိန်ပေးမှုတွေနည်းနည်းပပရှိတယ်လို့တတင်းတော့ကြားရပါတယ်။မိုင်းကန်မြို့နယ်နဲ့ဒီနမ်လန်မြို့နယ်စစ်ကြောမှာရှိနေတုံတော့ဆွေရအုပ်စုတပိုင်းမှာပေါ့နော်။ဒီနေ့ချင်းချင်းရေးဆိုတော့အကောင့်ချင်းနဲ့ခြေမုံနေတဲ့တပေါ်မျိုးရှိတာပေါ့နော်။ဒါကိုကျွန်တော်တို့ကလည်းကိုယ်ခုခံကောက်ွယ်ဖို့တော့ပြင်ဆင်ထားရတာပေါ့။
တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကန်မြို့နယ်နာဘွယ်ကျေးရွာအုပ်စုအတွင်းမှာမူကြီးစေဝါတပ်ဖြတ်ရေးစခန်းကိုမြန်မာတပ်မတော်ကနေအောက်တိုဘာလ၁ရက်နေ့ကစပြီးဝင်ရောက်တိုက်ခိုက်ပြီးခဏိသီစစ်ရေးသင်းမှနေခဲ့ကြတာပါ။ဒီလိုဖြစ်ပွားတဲ့စစ်ရေးပြိပက္ခအတွင်းမှာကျေးရွာသား၂000နီးပါးဟာစစ်ပေးလွတ်ရာ၃လုံးကျေးရွာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ဘက်မှာလည်းဒေသတွင်းခြေပြုတ်လှုပ်ရှားနေတဲ့ TNL တပ်အံပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ
်။မြေကတော့ကိုခိုင်မြို့နယ်ဒါလိုက်နားမှာတော့ခဏလေးပြစ်ခတ်မှုတော့ရှိတယ်။ဒီမြန်မာတပ်မတော်နဲ့အရင်နေ့မျိုးတုန်းကလက်ဖက်ချီတွေမှာအဲ့လိုပြန်လာပြစ်ခတ်မှုဖြစ်တယ်။
တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးသလိုမြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့တောက်ကြနေ့တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခြေပြုတ်ရာမိုင်းရှူးမြို့နယ်လွယ်နွဲ့တောင်ချီမှာရှိတဲ့စခန်းကိုမြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဝန်ထမ်းဌာနချုပ်ဘက်ကလည်းအင်အားဖြည့်သိမ်းလာနေတာကြောင့်စီရေးသိရှိနေတဲ့အနေအထားမှာရှိနေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရာရှိတူကဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အချင်းချင်းတွေကြားမှာလည်းနယ်မြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးစီရေးသိမ်းမှမှုတွေရှိနေပါတယ်။မနေ့ကရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်မမိုင်ကျေးရွာမှာ TNL တပ်အံပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်ကြီးတိုက်ကျော်ကပြောပါတယ်
အမှန်လည်းနိုင်ဝဲလောက်ဖြစ်တဲ့ဒီမန်တုံမြို့နယ်မမိုင်ကျေးရွာနေမှာဒီလိုရှိတဲ့ဘက်ကို RCS ကထပ်မံပြီးမှပြစ်တက်လာဖို့သူကကြိုးစားနေအမှန်ပဲမှာတော့ခဏခဏတူရဲချတကြေလို့ဖြစ်တယ
် TNL တပ်အံပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းနယ်မြေပိုင်ဆိုင်မှုပြဿနာရင်းခံပြီးစစ်ရေးပြိပကဖြစ်ပွားလာခဲ့တာကနေ့ထိဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။နှစ်ဖက်သက်ဖွဲ့တွေအနေနဲ့တွေ့ဆုံဖြေရှင်းနိုင်ဖို့ကြိုးစားသွားမယ်လို့ပြောဆိုနေပေမဲ့လည်းဒီကနေ့ထိတော့အကောင့်ထဲမဖွင့်နိုင်သေးပါဘူး။အလားတူရှမ်းပြည်နယ်ကိုကပ်ကိုပိုင်အုပ်ချုပ်ရေးဒေသတွင်းမှာလည်းစစ်ရေးမငြိမ်သက်သေးတဲ့အခြေအနေမှာရှိနေပါတယ်။ဒ
ဒီလရှိရနေ့ကလောက်ကင်ဒေတာတွင်အစိုးရလက်စစ်ဝန်ထမ်းတွေကိုကိုကတာဖွဲ့တွေကနေဖန်ဆီးမှုတွေရှိနေခဲ့တယ်လို့ကိုကတီမိုကရေစီပါတီကပိုလိုမှုဆောင်ကော်မတီဝင်ဦးစော်ထွန်းကပြောပါတယ်ဆက်စစ်မှာပေါ့ဗျာအဲ့မှာလုပ်နေတဲ့ဟိုအလို့တမောင်း၅ဦးပေါ့ဖန်တော့ပါတယ်ပေါ့မြို့ထဲမှာတော့ကွက်ကြလေးတော့နဲ့ဟိုအနောက်ဆက်ပြီးတာလောက်ကြပါတယ်ခင်ဗျာအမ်အန်ဒီရိုးတော့ဆိုကြပါတယ လေးရုံရုံရုံဖြစ်နေရတော့အဲ့လောက်လေးပဲကြားပါလေခင်ဗျာ
။လောက်ကင်ဒေတာကညံခွန်ကြည်ရွန်ဤရှောက်ကန်ရေအားလှစ်စစ်စက်ယုံကစက်ယုံဝန်ထမ်း၅ဦးကိုဖမ်းဆီးသွားတဲ့ကုကတပ်ဖွဲ့နောက်ကိုမြန်မာတပ်မတော်ကနေအပြင်းထန်လိုက်လံရှင်းလင်းရမှာဒေတာခန့်တွေကိုအထံမှာဖြစ်စေခိုင်းမှုတွေရှိနေတယ်လို့လဲနေဆတ်စီရေးလိမ့်လာသူတွေကပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ MNDAA ကုကတပ်ဖွဲ့ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။လက်ရှိမြန်မာနိုင်ငံမှာ27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးစီးခဲ့ပေမဲ့လည်းတိုင်းဒေသတွေမှာစီရေးသိမ်းမှမှုတွေရှိနေစေလဲဖြစ်ပါတယ်။အထူးသဖြင့်ကချင်းပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်ဘက်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတိုင်းဒေသချင်းချင်းကြားမှာဖြစ်ပွားတဲ့စီရေးသိမ်းမှမှုတွေဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ရမှာခက်ခဲစေမဲ့အခြေအနေမှာရှိနေပါတယ်။ရှမ်းပြည်နယ်တွင်ဖြစ်ပွားနေတဲ့စီရေးပရိပခနဲ့ပတ်သက်လို့ဒေသတွင်းဒေသခံပြည်သူတွေထိခိုက်မှုတွေရှိနေတာကြောင့်မြန်မာတပ်မတော်အနေနဲ့တိုက်ပွဲဖြစ်အောင်လှုပ်ဆော်ဖန်တီးနေတဲ့ပြည်ဟာကိုဖျက်သိမ်းပေးဖို့ရှမ်းလူခွေးရင်မန်တိုင်ဖွဲ့ကနေဒီကနေ့မှကြီးညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်။မြန်မာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးစစ်မှန်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါရစေရှင်။တခြားစားသုံးမှုများပြားပြန့်နှံ့လာတာဟာတစ်ကမ္ဘာလုံးမှာအဝလွန်မှုပိုမိုပြန့်ပွားသွားစေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဒီကုလသမဂ္ဂကျန်းမာရေးအဖွဲ့ကပဲအခုလိုကျန်းမာရေးအန္တရာယ်လျှော့ချနိုင်ရေးအတွက်အစိုးရတွေအနေနဲ့တကြားနဲ့လှုပ်ထားတဲ့အချို့ရေးစားကုန်တွေအပေါ်အခွန်တိုးကောက်ပေးဖို့တိုက်တွန်းလိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Lisa Schlein ဂျနီဗာကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီရင်ခံစာအသေးအရာကမ္ဘာဝကလူကြီးသုံးဖို့တပုံဟာကိုယ်လေးချိန်မတရားများလွန်နေပြီး2014ခုနှစ်မှာလူသန်းပေါင်း900ဟာလဲအဝလွန်ခဲ့တယ်လို့တွေ့ရှိလိုက်ပါတယ်ပို့ဆိုတာကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမနှစ်တုန်းကပဲ9နှစ်ယောက်ကလေးပေါင်း42သန်းဟာလဲအခုလိုအဝလွန်ခဲ့တယ်လို့တွေ့ရှိလိုက်တာပါခုလိုတွေ့ရှိတာကြောင့်လွန်ခဲ့တဲ့15နှစ်အတွင်းအဝလွန်သူကလေးရေအတွက်ဟာ17သန်းပိုများသွားပါတယ်ဒီအဝလွန်တဲ့ကလေးတွေရဲ့90ရာခိုင်နှုန်းဟာအာရှကဖြစ်ပြီး25ရာခိုင်နှုန်းကတော့အာဖရိကကပါကုလသမဂ္ဂကျန်းမာရေးအဖွဲ့ကပဲဒီကျန်းမာရေးမကောင်းတဲ့တရားစားများတာကြောင့်စီးကျူယောဂဖြစ်တာများလာနေပြီးအခုဆိုရင်စီးကျူယောဂတဲ့ပေါင်း422သန်းရှိနေတယ်။ဒီယောဂကြောင့်တစ်နှစ်ကိုလူပေါင်းတသန်းခွဲတောင်တည်နေရတယ်လို့သတိပေးလိုက်ပါတယ်။အခုလိုအဝလွန်တာနဲ့စီးကျူယောဂတွေပိုဖြစ်လာတာကအချို့ရေးပါဝင်တရားစားသုံးမှုကြောင့်အဓိကဖြစ်တယ်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ပြလိုက်ပါတယ်။ဒီ WHO အဖွဲ့ကြီးရဲ့ကူးစက်မဟုတ်ယောဂကာကွယ်တာစီဌာနကနီနာယေမှုဒေါက်တာတီမိုဗာဂါနီဗိုလူးကတရားခွန်တိုးကောက်လိုက်ရင်တရားစားသုံးမှုကျဆင်းသွားပြီးလူအသက်အန္တရာယ်ကိုလည်းကာကွယ်နိုင်တယ်လို့ဆိုပါတယ
် If we increase the tax and that gets passed on to the consumer
ဆရာကိုင်းတို့ဈေးနှုန်းတက်သွားအောင်စားသုံးသူတွေအပေါ်အခွန်တိုးကောက်လိုက်ရင်ဖြစ်နိုင်ခြေများတာကအချိုးချကြည့်ရင်ဝယ်ယူစားသုံးမှုကလည်း20ရာခိုင်နှုန်းရော့ချသွားနိုင်ပါတယ်ဒါအပြင်ကျွန်တော်တို့အန်ဒီမကျန်းမာရေးရလက်အဖြစ်ညှိမှန်းထားတဲ့အဝလွန်တာနဲ့စီးကျူယောဂဖြစ်တာတွေရော့ချရေးအတွက်လည်းဖြစ်နိုင်ခြေပိုများသွားပါတယ
်ဒေါက်တာဝါကာနီဗိုလူးကဆက်ပြီးမက္ကဆီကိုနိုင်ငံမှာဆိုရင်အချိုးရေးအခွန်10ရာခိုင်နှုန်းတိုးကောက်လိုက်တဲ့အခါမှာတောက်သုံးသူ600ခန်းလုံးကျဆင်းသွားတယ်ဒါပေမဲ့စင်းရင်းသားတွေကြားမှာတော့တောက်သုံးသူက1900ခန်းလုံးတက်သွားတယ်လို့ဆိုပါတယ်ဒီဒီဘေးချူအစီရင်ခံစားကပဲတရုတ်နိုင်ငံဟာကမ္ဘာပေါ်မှာအဝလွန်သူတွေအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးအဝလွန်သူအမျိုးသား43သန်းနဲ့အမျိုးသမီး46သန်းတောင်ရှိတယ်အမေရိကန်ကတော့ဒုတိယကပ်လိုက်နေပြီးအမျိုးသား 47.8 သန်းနဲ့အမျိုးသမီး46သန်းအဝလွန်နေတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအကြံပေးလိုက်တာကလူတွေအနေနဲ့တခြားလူဝတ်ချက်ရဲ့600ခန်းလုံးကိုရှော့စားသုံးတင်တယ်နောက်ကျမရဲ့အကျိုးရှိဖို့ဆိုရင်900ခန်းတို့အနည်းဆုံးထပ်လျှော့တင်တယ်ဘာလို့လဲဆိုတော့အခြားအစားအသောက်တွေမှာတရားပါပြီးသားဖြစ်နေလို့လို့ဆိုပါတယ်ဥပမာအနေနဲ့ခရမ်းချင်းဒီအချင်းဇွန်ကြီးတစ်စွန်းမှာတရားဇွန်သေးတစ်စွန်းပါနေပြီးမနှက်စာအသီးနှံအစာတစ်ခွက်မှလည်းတရားဇွန်သေး၄စွန်းပါနေပြီးဖြစ်တယ်လို့ဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြခဲ့တာပါရှင်ဖွေရွေကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တဲ့ချင်းတွေတောင်းယူလို့ရဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည10နာရီအထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်အောက်တိုဘာလ23ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းမှာကျမ်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမြမအရေးသုံးသက်ချက်တခါတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တမတော်ဘက်ကနေပြီးတော့ဒီငင်းချင်းရေးကိုတကယ်စစ်မှန်တဲ့စေတနာနဲ့ခေါ်ဆောင်ကျင့်တယ်ဆိုရင်တော့ဒီကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေ
အစိုးရရဲ့ထိုးစစ်တွေဟာအပြစ်ရစာချုပ်ကိုချိုးဖောက်ရာကြာနေတယ်လို့ RCSS အဖွဲ့ရဲ့ပြောခွင့်ရသူကပြောကြားခဲ့တာပါ။အဲ့ဒီလိုသတင်းနဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းလွှာအစုံကိုလည်းနှာစင်ကြရပါမယ်ရှင်။ဒီလိုစီစဉ်နေတဲ့အခါမှာအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနှာစင်ရပါမယ်။ဒီတစ်ပတ်မှာတော့လူကြီးပိုင်းတွင်မှာဒေါသစိတ်မထိန်နိုင်တတ်သူတွေဟာကလေးဘဝမှာခါသည်ကြမ်းတမ်းမှုတွေကိုရင်ဆိုင်ခံစားခဲ့ရခြင်းတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုပြောပြပေးဖို့ရှိပါတယ်။ချစ်ခင်နီးစပ်သူတွေနဲ့လှုပ်ဖော်ကိုင်ဘက်တွေကြားဒေါသပေါက်ကွဲပြီးရရက်ဆက်ဆက်တွေဖြစ်လာရတဲ့အကြောင်းရင်းထဲမှာအတိတ်ဘဝကငယ်စဉ်ကလေးဘဝကကြမ်းကြမ်းတမ်းတမ်းတွေ့ကြုံခံစားခဲ့ရတာတွေလည်းပါဝင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြပါဗါတယ်။အဲ့ဒီလိုအခြေအနေတွေကြုံလာရတဲ့အခါမှာဘလို့ပြုပြင်ပေးတင်တယ်လဲ။ဘာကြောင့်ပဲဖြစ်ဖြစ်ဒေါသမပေါက်ကွဲအောင်တဦးချင်းဘလို့ထိန်းကျောင်းတင်တယ်လဲ။ဒီအကြောင်းကိုမြန်မာပြည်မှာစိတ်ပညာညီလာခံတက်ဖို့ရောက်လာတဲ့ဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကုသမတော်ကြီးဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.เรมอนตื่นเลยครับเราတို့မြန်မာနိုင်ငံမှာမကြာသေးခင်ကချစ်ခင်နီးစပ်ပြည်သားသူတွေနောက်လူ့ဘော်ကိုင်းဘက်တွေအကြဒေါသပေါက်ကွဲပြီးတော့ဒီရရဲ့ဆက်ဆက်လက်နဲ့နဲ့ထိုးနဲ့တက်ဖြတ်မှုတွေအထိဖြစ်လာတာကိုရှော့ချနိုင်ဖို့ပြီးခဲ့တဲ့အပတ်တွေတုန်းကနှစ်ဖက်စိတ်ဖိစီးမှုနဲ့တူးချင်းစိတ်ဝေဒနာတွေအကြောင်းကိုအထိကဆွေးနွေးပြစ်ခဲ့ကြပါတယ်ဆရာရင်အဲ့တော့ဒီတစ်ခေါက်တော့ငယ်စဉ်ဘဝမှာကြမ်းကြမ်းတမ်းတမ်းဖြတ်သန်းခဲ့ရတာကြောင့်ဖြစ်ရခြင်းနဲ့နောက်ဖြစ်လာတဲ့ဒေါသကိုဘလိုမျိုးထိန်းချောင်းသွားနိုင်မလဲဆိုတာကိုအသေးစိတ်ဆွေးနွေးအောင်ဆရာကြီး။
ငယ်စဉ်ကအမီနဲ့အဖေကအကြံပရန်ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေရဲ့အမေရဲ့အပြုအမူကိုတွေ့ယူတတ်ပါတယ်။သူပြင်လာတဲ့ခါမှလည်းသူ့ရဲ့မိသားစုမှာအကြံအမီနဲ့ဖြေရှင်းတာမျိုးရှိပါတယ်။အဲ့ဒီတော့ကြောင်းနေတဲ့အခြေအစားပြရမှာပါ။အဲ့ဒီမှာ hyper active ဖြစ်ပြီးတော့ကလေးတွေကဆိုးသွားတဲ့အနေအထားဖြစ်တဲ့ဆိုလို့ရှိရင်တချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ school counselor တော့ရှိပါတယ်။အဲ့ဒီပြန်လည်းဘာဒီဒီဘာရီလည်းဝဲသွားတယ်မြမိဘကိုလည်းဆုံးရှုံးနေတယ်ရှုပ်တယ်လို့ဆိုလည်းငယ်တော့ကအပြုလုပ်ခါရတယ်အဲ့ဒီလူတွေကိုပြန်ပြီးတော့ပြန်ထောင်ပေးဖို့သူတို့တုတ်ပြနေတယ်အနေထားမှာဆိုတော့ကျောင်းနေမှာလည်းကျောင်းဆရာတွေဒီဟာဒီပညာရည်ရွယ်တွေကိုတည်ပြီးတော့ကလေးတွေကိုနည်းနည်းပြုပြင်ပေးလို့လည်းရပါတယ
်ဟုတ်ကဲ့ဆရာငယ်စဉ်ဘဝမှာကျုံရတာတွေကိုကျောင်းတွေရောဘာတွေလုပ်ပေးနိုင်မလဲ
ကျောင်းနေမှာဆိုလို့ရှိရင်လည်းဥမာကလေးဘဝရဲ့ကလောကနီတီကို ethics တို့ပြန်မတော့ဘလို့လေးစားရမယ်လို့အဲ့လိုမျိုးတွေကိုတုံတင်ပေးတာအတန်းကြီးရအပြင်ကိုကျေကျေတက်တက်စဉ်းစားပြီးတော့ကုညီနိုင်တဲ့ရန်ပင်းနိုင်တဲ့အမျိုးကိုပြင်ပေးဖို့လိုပါတယ်။အဲ့လိုဆိုလို့ရှိရင်မကျွတ်ဖြစ်လာမယ်။ပြောနေတော့ဒါလည်းမရှိပါနဲ့။တကယ်လို့ဒေါတာထွက်လာပြီဆိုလို့ရှိရင်လည်းဘာကြောင့်ဖြစ်တာလဲ။ဥပမာဂရိဖြစ်လို့ရှိရင်လည်းပဲပြီးရမိသားစုထဲမှာတယောက်ကဆုံးဆုံးသွားလို့ရှိရင်အဲ့ဂရိကိုအခုဆေးရုံကိုကြီးလျော်မဖြစ်ရှင်းမဲ့နဲ့ကောင်ဆယ်လင်းမလုပ်ဖက်နဲ့ဆိုလို့ရှိရင်လည်း distorted ဂရိဖြစ်သွားတယ်။ unresolved ဂရိဆိုလည်းဖြစ်တယ်။အဲ့အန်ရဇောဂရီဆိုတာလည်းအတူတူအန်ရဆိုတာပါလာတယ်။ဒါကကျွန်တော်တို့ကဒီကလေးကစင်မတန်စိတ်ဆိုးတဲ့လူစိတ်ကြီးကြမ်းတတ်တဲ့လူတို့အမှတ်တော့သူ့ကိုပြစ်ပြထားမဲ့အစားဘာကြောင့်ဒီလိုအန်ရကြီးကမနိုင်မနစ်ဖြစ်ရတာလဲဆိုတော့ပြောလို့ပြောတိုင်းပြီးတော့ဥဒနာနဲ့ service ကိုပို့ပေးနိုင်ဖို့အဲ့ service ကြီးကလည်းလူလေကူကူတုံ့ဆွနိုင်တဲ့အနေအထားမှာရှိဖို့ပုံမှန်လို့တော့ဖြစ်ပါလေ
။ဟုတ်ကဲ့ဒီစိတ်မထိန်းနိုင်ပဲနဲ့အလွန်အကျွံဖြစ်ရတာတွေကရင်ပြောခဲ့တဲ့စိတ်ဖိစီးမှုကြောင့်ပဲဖြစ်ဖြစ်ဒီစိတ်ရောဂါတွေကြောင့်ပဲဖြစ်ဖြစ်နောက်တစ်ခုကအခုလိုငယ်စဉ်ဘဝကျန်းနေခဲ့တာတွေကြောင့်ပဲဖြစ်ဖြစ်ဘာပဲဖြစ်ပေါ်ဆရာရယ်ဒီဒေါသကြောင့်အလွန်ကျွံဖြစ်ရတာကဒီတဦးချင်းမှာတာဝန်ရှိတာဖြစ်တဲ့အတွက်ဘလို့နည်းရင်နဲ့ဒေါသကိုထိန်းချောင်းလို့ရနိုင်မလဲ
အဲ့တော့ဆိုကိုယ့်ရဲ့စက်တရာကိုပို့ရတာဒီမှာပြည့်တဲ့အနေနဲ့ acknowledge လုပ်နိုင်တဲ့အနေထားတော့ရှိရမယ်။လုံးဝကျွန်တော်ဒေါသပေါက်ပွဲတယ်ဆိုတဲ့ဥစ္စာလည်းအလေးကြီးဖြစ်သွားတယ်။ဒီလိုဟာမျိုးကျွန်တော်ပြောလို့ရှိရင်ဒီလိုဖြစ်ရှင်းလိုက်မယ်ပေါ့။ဘာလို့သူ့ရဲ့မိဘတိုင်းကလည်းအဲ့လိုဖြစ်ရှင်းနေဦးတယ်။အဲ့တော့သူ့ကိုပြန်လာပြည့်တဲ့အနေနဲ့သူ့ကိုပြင်ချင်းအဖြစ်အဲ့ဒီရဲ့အတိတ်တရားကဒေါသဆိုတာတင်းကျောင်းရမယ်ဥစ္စာ။သူမြတ်တိကပြည်လာ။ဒီလိုတော့မှအဲ့ဒါကိုဘယ်လိုထိရောက်မယ်ဆိုတဲ့ဥစ္စာကိုသူကမိလောက်ကိုရှာမှာပေါ့။ Anger management လို့ခေါ်တာ။ပြီးတော့ဒေါသဖြစ်လာပြီးတော့ကုသီလေးရောက်လွတ်ချင်တဲ့စိတ်တွေပေါက်ပွားလာတယ်ဆိုလို့ရှိရင်ပထမဆုံးအဲ့ဒီနေရာမှာ distraction လုပ်လိုက်ရမှာပဲ။ဒါကိုဆက်ပြီးတိုးပြီးတော့စကားများဖို့အစားအဲ့ဒီနေရာရှောင်ပြီးတော့တခြားတနေရာထွက်သွားတာတို့တခြားပြဿနာတစ်ခုကိုဆော်ပြလိုက်တာတို့အဲ့ဒါမျိုးတို့ပြီးအဲ့ဒေါသဆိုတာပြည့်ပြောက်သွားတဲ့ခါမှာယော့သွားတဲ့ခါမှာတခြားပြန်လာပြီးအဲ့ကြောင့်တော့ပြန်ပြီးတော့ရှင်းရှင်းလို့ရှိရင်ခုလိုအလို့ဆိုပြီးလုပ်တဲ့နီးနဲ့ပဲဖြည့်ရှင်းတော့ပဲနဲ့ကြောင်းနဲ့ကြောက်အခြေတင်ကြောတဲ့နီးနဲ့ဖြည့်ရှင်းတဲ့ပုံစံလေးဖြစ်လာမယ်
ဟုတ်ကဲ့ဆရာတခြားရောနောက်ဘလို့နီးတွေနဲ့ဒေါသကိုထိန်းချောင်းနေတယ်လေ
နောက်တစ်ခုက assertive လို့ခေါ်ပါတယ်ကိုကမကြည့်နိုင်ဘူးမနှိမ့်ဆက်ဘူးမကြိုက်ဘူးဆိုလို့ရှိရင်လည်းငိုးလို့ပြောနေတဲ့အနေအထားမှရှိရပါတယ်တချို့ကသူ့မှာရှိတဲ့ emotion ကို culturally ပဲဖြစ်ဖြစ်သူ့မိသားစုရဲ့အလေးထားအဖြစ်အများရန်ယူသိထားတဲ့ကလေးတွေရှိတဲ့လူကြီးတွေရှိတယ်အဲ့ဒီကအများရန်ယူသိထားတဲ့ delay နဲ့ပေါက်ပွားမကြည့်ပြနေတယ်ကမြူတိတ်ခင်းတယ်လို့မရနိုင်တဲ့အမိခါကြုံလာပြီဆိုရင်ပြုံးဆိုပြီးတော့ပောက်ကွဲသွားတာပါအဲ့တော့ကတကယ်လို့ကိုကမကြည့်နိုင်ဘူးဆိုလို့ရှိရင်မကြည့်လက်တဲ့အကြောင်းကိုသဘောမတူဘူးဆိုလည်းသဘောမတူရဲဆိုလည်းအကြောင်းကိုကြည်ကြည်လေးလေးပြန်ပြောနိုင်တဲ့အလေးချင်ရအောင်ပြုဖော်ပြတာကိုကျွန်တော်တို့ assertiveness skill လို့ခေါ်ပါတယ်အဲ့ဒါကလည်းမိဆွေချင်းအနေထားတဲ့ professionalism မှာ anger management တင်ပြပြီးတော့လေ့ကျင့်ပြုဖော်ရတာရှိပါတယ်
ဟုတ်ကဲ့ဒီဒေါသကိုထိန်းချောင်းနိုင်ဖို့နောက်ထပ်ရော
နောက်တစ်ခုက cognitive therapy လို့ပြောတာ။မိမှာရှိတဲ့စိတ်ထဲမှာပေါ်ပေါက်လာတဲ့ automatic thoughts တွေပေါ့။ဒါမျိုးဖြစ်တဲ့ဆိုဒီကူကကိုယ်ကိုဟလာစကားပြောလိုက်ပြီးဆိုရင်ဒါကိုယ်ကသူကရိုက်တဲ့ကစိတ်ထဲမှာကိုယ်ထင်လို့ပြီးတော့သူရိုက်တဲ့တူကိုလက်စားချရမျိုးဆိုတော့စိတ်က automatically ပေါ်လာတာရှိတယ်။အဲ့ဒါမျိုးကိုခုနကတက်ချောင်းနဲ့ပုဂ္ဂိုလ်နဲ့ professional နဲ့ psychologist တွေနဲ့တိုင်ပင်ပြီးတော့အဲ့ဒီလိုတွေးထင်နိုင်တဲ့အနေအထားကိုအစားတခြားဘလို့မတွေးချင်ရအောင်လည်းပေါ့လေသူကကိုယ်ကိုစော်ကားတာလို့ကိုယ်ကယူဆနေမဲ့စော်ကားတယ်မဟုတ်ပဲပြောတဲ့လူကိုယ်ကလည်းပဲအပြောမတက်လို့အနေမတက်လို့ကိုယ်နဲ့တလေချင်းမတူလို့ပါးရင်းလာလည်းဖြစ်နိုင်တယ်ဆိုတော့ဟာမျိုးကိုယ်ကသိလိုက်လို့ရှိတယ်ကိုယ်မှရှိတဲ့ဒေါသကနည်းနည်းကျော့သွားတဲ့အနေအထားရှိအဲ့တော့ဒီစဉ်းစားတဲ့ဥစ္စာကိုပြန်ပြီးတော့ challenge လုပ်ပြီးတော့ပို့ပြီးတော့တင့်တော်တဲ့အေးခေါ်ကိုပြန်ပြောင်းတာပေါ့လေ
ဟုတ်ကဲ့တူးချင်းအပြင်ပေါ့နော်နောက်ဒီမိသားစုအပိုင်းအရာကဘလို့မျိုးဒီဒေါသကိုထိန်းချောင်းနိုင်အောင်ပေါ့နော်အထောက်အကူပြုပေးနိုင်တယ်
ကိုယ့်ရဲ့မိသားစုကမှတော့ငားနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့တိုင်ပင်ပြီးတော့ဆွေးနွေးပြီးတော့ပြဿနာတစ်ခုတည်းဖြေရှင်းဖို့လိုပါလေဥပမာကလေးတယောက်ဖြစ်တယ်ဆိုလို့ရှိရင်မိသားစုကငားလေပြီးတော့အเจ้าမှရှိတဲ့အเจ้าအုပ်တို့အเจ้าမှရှိတဲ့ကောင်ဆယ်လာတို့နဲ့တိုင်ပင်ပြီးတော့ဘယ်လိုပြုပြင်ရမလဲပေါ့လေအဲ့ဒီမှာတစ်ခါနောက်တစ်ခုကြတော့လေကိုယ့်ရဲ့ဘာသာတလိနဲ့ရည်ကြီးမှုတွေနဲ့ထိသိမ့်ပြီးတော့ပြန်ပြီးတော့ဒါကိုချင်းချုပ်တယ်မိရှိတာပေါ့ဥပမာဟို meditation ထိုင်တာတို့ဟိုလည်းစိတ်ကိုညင်အောင်လုပ်တာတို့
ဟုတ်ကဲ့ဆရာနောက်တစ်ခုကလူမှုအတိုင်းအဝိုင်းနဲ့အစိုးရအနေနဲ့ရော
ဒါငငယ်တွေကတက်တနာကြောင့်ဖြစ်လာနေလေဆိုရင်ငငယ်တွေက family prevention လို့ခေါ်တယ်မူတန်းကြောင့်ပါတယ်ကွာအဲ့ဒီဟာတွေကိုထည့်သွင်းပြီးတော့စဉ်းစားပြီးတော့ထည့်ပြင်ပေးပြီးတော့ထိန်းချောင်းပေးဖို့တို့ပါတယ် drug and alcohol ဆိုပြီးတော့နည်းနည်းကြီးရတဲ့ခါကျတော့အရွယ်ရောက်တဲ့ခါမှာကလေးတွေတော့များတာဆက်ရှိများပြီးတော့ရက်သေးစာစီးတွေပုံစံတော့စိတ်တွေဖောက်ပြားတာဖြစ်တာအဲ့ဒီမှာလည်းအဲ့ drug and alcohol service ဆိုပြီးတော့ဘယ်လိုသွားပြီးတော့ဆက်ပယ်ပြီးတော့ဘယ်လိုသူတို့ကူညီမလဲဘယ်လို rehabilitation အဲ့လိုမျိုးလုပ်ကြမလဲအရင်ကျရင်လည်းကြည့်ပြီးတော့တိုင်တယ်မှတန်ပြီးပေါက်ကွဲတဲ့ကိစ္စတွေကိုအဖြစ်နေပါလာကိုကျွန်တော်ဆောင်ရွက်တော့နိုင်မယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမ်းမာရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်
88ခုနှစ်ဒီမိုကရေစီရေတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်ပါပြီ။ဒီလိုရုတ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုတ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါ ဒေါက်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေ telephone number 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်
ਸਨੇညာ ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစေရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်လာမယ့် 16 ရက်နေ့အိန္ဒိယမှာကျင်းပမယ့်ဘင်းစတက်ဘင်္ဂလားပင်လယ်ဒေသစီးပွားရေးအုပ်စုထိပ်သီးအစည်းအဝေးဟာဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်လို့ထူးခြားသလိုဖြစ်နေပုံရပါတယ်မြမအစိုးရနဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေအကြောင်းဦးအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်
လာမယ့်အောက်တိုဘာ16ရက်နေ့မှာကျင်းပမယ့်ဘင်္ဂလားပင်လယ်ကွေ့နိုင်ငံများဘင်စတက်ထိပ်သီးဆွေးနွေးပွဲကိုဒေါက်ဆာစုကြည်တက်ရောက်နိုင်မယ်လို့မျှော်လင့်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကလာဝနိုင်ငံမှာလွန်ခဲ့တဲ့လကတွေ့ဆုံစဉ်ဖိတ်ကြားသွားပါတယ်ဘင်စတက်အစည်းအဝေးဒေါ်စုတက်မယ်လို့သမ္မတဦးထင်ကျော်ကလည်းအိန္ဒိယခရီးစဉ်မှာအတီးအလင်းကြေညာထားပြီးဖြစ်ပါတယ်ဒေါ်စ ရင်ဒဏ်ခတ်အေးအေးယူခံရစဉ်ကဗမာစစ်အစိုးရဟာဒေသဆိုင်ရာအဖွဲ့အစည်းတွေမှာရရနေရကပါဝင်ခဲ့ရပါတယ်ဗမာစစ်အစိုးရကလည်းအိန္ဒိယနိုင်ငံတို့ရဲ့အသိအမှတ်ပြုမှုနဲ့ကူညီမှုကိုရယူဖို့ကြိုးပမ်းပါတယ်အပေကံဗမာစစ်အစိုးရကိုလက်ခံလိုက်တဲ့အာဆီယံအသင်းဟာအနောက်တိုင်းနဲ့ဆက်ဆံရမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။ဗမာအစိုးရကိုယ်စားလှယ်အစည်းအဝေးတက်ခွင့်မရတဲ့အချိန်ကာလအများကြီးရှိပါတယ်။2006မှာဗမာဟာအာဆီယံဥက္ကဋ္ဌလုပ်ခွင့်ရပြီမဲ့အဆင့်အတန်းမမီတဲ့အတွက်ရှင်းနေကြတော့မှ2014မှာအလှည့်ကျဥက္ကဋ္ဌလုပ်နိုင်ပါတယ်
။ဒေါ်ဆန်းစုကြည်ကိုနေအကျေချုပ်မှာချထားပြီးဒေသဆိုင်ရာအဖွဲ့အစည်းတွေမှာဝန်ဆန့်ဖို့ကြိုးစားတဲ့ဗမာစစ်အစိုးရဟာဝေဖန်ကန့်ကွက်မှုကိုတနည်းမဟုတ်တနည်းကြုံတွေ့ရပါတယ်။စိန်ကောင်းကြောက်ကောင်းရောင်းဝယ်ရမှာစေယိုးတဲ့ကကန့်လန့်ကန့်လန့်ဆိုသလိုစစ်အစိုးရရဲ့ကိုယ်စားလှယ်ကြောင့်ညီလာခံတရုတ်ပြတ်မှာကိုအာဆီယံခေါင်းဆောင်တွေစိုးရိမ်ခဲ့ကြပါတယ်။အဲ့ဒီတုန်းကဒေါ်စုကိုလွှတ်ပေးပြီးဒီမိုကရေစီပြုပြင်ရေးလုပ်ဖို့ဖိလစ်ပိုင်အမျိုးသမီးသမ္မတဂလိုရီယာအာရိုယိုကထိပ်သီးညီလာခံမှာပြောပူပါတယ်။ဒီလကံတက်ရောက်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေထိုင်ရမလို့ထားရမလို့ ਨੇ ကိုယူကာယာဖြစ်နေပုံကိုလည်းရုပ်မြင်သံကြားမှာတွေ့နိုင်ပါတယ်ပြည်တွင်းမှာထင်သလိုလှုပ်တဲ့အစိုးရဟာပြည်ပမှာစက်တရေကင်းမဲ့နေတာကိုညီလာခံတိုင်းမှာတွေ့နိုင်ပါတယ
်အနောက်ဘက်ဒေသကိုကုန်သွယ်ရေးတိုးချဲ့လို့တဲ့ထိုင်းနဲ့အရှေ့ဘက်ကိုစီးပွားရေးတိုးချဲ့လို့တဲ့အိန္ဒိယတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်မှာဘင်္ဂလားဒေ့ရှ်နဲ့သတိလင်္ကာပါဝင်လာတဲ့အခါမှာ1998ဇွန်လမှာဘစ်စတက်လေးနိုင်ငံစီးပွားရေးအုပ်စုပေါ်ထွက်လာပါတယ်ဇူလိုင်မှာဗမာစစ်အစိုးရအာဆီယံအသင်းဝင်ဖြစ်လာပြီးဒီဇင်ဘာမှာလေးနိုင်ငံစီးပွားရေးအုပ်စုဝင်ဖြစ်လာပါတယ်မကြာမီနီပေါနဲ့ဘူတန်ပါဝင်လာတဲ့အတွက်ဘစ်စတက်ကဘင်္ဂလားပင်လယ်ကွေ့ဒေသခုနှစ်နိုင်ငံအုပ်စုဖြစ်လာပါတယ်ဒါကိုတံပြန်တဲ့အနေနဲ့1999ဩဂုတ်လမှာတရုတ်ကရှေ့ဆောင်ပြီးဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာပါဝင်တဲ့BCIM လေးနိုင်ငံစီးပွားရေးဇင်းကြံကိုတည်ထောင်ပါတယ်။ယူနန်တောင်ပေါ်ဒေသကိုလမ်းဖွင့်ပေးဖို့တရုတ်ကရည်ရွယ်ပြီးအိန္ဒိယကတော့အရှေ့မြောက်ဒေသကိုလမ်းဖွင့်ပေးလိုပါတယ်
။အိန္ဒိယနဲ့ထိုင်းဟာသူတို့အကျိုးစီးပွားမြင့်တင်ဖို့အတွက်ခုနှစ်နိုင်ငံ BIMSTEC စီးပွားရေးအုပ်စုကိုဖွဲ့စည်းပေမယ့်မြန်မာ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာ၊နီပေါ်နဲ့ဘူတန်နိုင်ငံတွေကတော့အကျိုးခံစားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဝင်ရောက်လာကြတာဖြစ်ပါတယ်။BIMSTEC စီးပွားရေးအုပ်စုဟာဆူနေဘွဲ့နိုင်ငံတွေကိုစီမံကိန်းအကောင့်ထည့်ဖော်ဖို့တိုက်တွန်းတာလောက်ပဲလုပ်နိုင်ပါတယ်။ငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်အုပ်စုဝင်နိုင်ငံတွေကိုဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမရှိပါဘူး။ဒါကြောင့်တီထောင်တာအနည်း20နီးပါးရှိပေမဲ့တိုးတက်မှုမှာအလွန်နှေးကွေးနေတာကိုတွေ့ရပါတယ်။ဖွဲ့စည်းပြီး18နှစ်ကြာတော့မှ BIMSTEC ရုံးချုပ်ကိုဒါကာမြို့တော်မှာဖွင့်လှစ်နိုင်ပါတယ်။အိန္ဒိယဦးဆောင်တဲ့အုပ်စုဖြစ်လို့လာမယ်ကြာမယ်မူဝါဒကျင့်သုံးသလိုဖြစ်နေပါတယ
်အိန္ဒိယဥဆောင်တဲ့ BIMSTEC ခုနှစ်နိုင်ငံစီးပွားရေးအုပ်စုမှာရောတရုတ်ဥဆောင်တဲ့၄နိုင်ငံ BCIM စီးပွားရေးဇင်းကြံမှာရောပါဝင်နေသူ၂ဦးဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာဖြစ်ပါတယ်တရုတ်မှာလူဦးရေတန်း1300ကျော်ရှိပြီးအိန္ဒိယမှာတန်း1200ကျော်ရှိပါတယ်ဘင်္ဂလားဒေ့ရှ်မှာလူဦးရေတန်း160မြန်မာမှာ52တန်းရှိပါတယ် တရုတ်နဲ့အိန္ဒိယလက်တွဲပြီးဘင်္ဂလားဒေ့ရှ်မြန်မာနဲ့အတူစီးပွားရေးဇင်းကြံတည်ဆောက်နိုင်ရင်အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့ယူနန်ပြည်နယ်လမ်းပွင့်ပေါင်းပါဖြစ်လို့ပါဝင်သူအလုံးအကျိုးခံစားရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လူဦးရေထူထပ်တဲ့ဒေသနဲ့လမ်းပွင့်သွားရင်မဖွံ့ဖြိုးသေးတဲ့52တန်းနစ်နာနိုင်တာကိုလည်းသတိရှိဖို့ထောက်ပြကြပါတယ်။1985မှာတည်ထောင်တဲ့အာရှတောင်ပိုင်းဒေသအစင်SARRC မှာလဲမြန်မာဟာလိလာသူအဆင့်ပါဝင်ပါလေပထဝီအနေအထားအရမြန်မာပြည်ဟာအာရှတောင်ပိုင်းဒေသမှာပါဝင်တယ်လို့အရှေ့တောင်အာရှမှာလဲပါဝင်နေပါလေဒါပေမဲ့တောင်ပိုင်းအာရှအသင်းဟာပါကစ္စတန်အိန္ဒိယပဋိပက္ခကြောင့်တိုးတက်မှုစိတ်သုံးတဲ့အတွက် BIMSTEC စီးပွားရေးအုပ်စုကိုတတ်မှန်ဖွဲ့စည်းရတာဖြစ်ပါတယ်အိန္ဒိယဦးဆောင်တဲ့အသင်းအဖွဲ့နဲ့စီမံကိန်းတွေရဲ့ထင်ရှားတဲ့အသင်းလက္ခဏာဟာနှောင့်နှေးကြညာမသေးကြတာဖြစ်လို့ဝင်ကြီးချုပ်မိုဒီနဲ့ဒေါ်စုတို့လက်ထက်မှာဘယ်လိုများပြောင်းလဲလာမလဲဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာပြန်ပြီးနှာစင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံနဲ့ရသေတောင်မြို့နယ်ကနေကြားဆောင်စခန်းတွေကိုတိုက်ခိုက်သွားတဲ့အကြမ်းဖက်သမားတွေကိုမြန်မာတပ်မတော်ကနေလိုက်လံရှင်းလင်းခဲ့ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်မြန်မာတပ်မတော်ကနေထိုးစစ်ဆင်လာနေရဲ့အပေါ် KO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့နေရအနှံ့ခံစစ်ပြုလုပ်သွားမယ်လို့ပြောဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာရခိုင်နိုင်ငံရေးပါတီအဖြစ်တည်းတည်ထောင်သွားမယ်အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မောင်တုံးမြို့နယ်တီကန်းပြင်ဌာနချုပ်ငခုရစခန်းနဲ့ရသေးတောင်မြို့နယ်ကိုတန်ကောက်နေသားဆောင်စခန်းတွေကိုဒီလ9ရက်နေ့မှာတပြိုင်တည်းအကြမ်းဖက်တိုက်ခတ်ခံရတဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီးလက်နက်50ကျော်နဲ့ကြည်စံ1000နီးပါးဆုံးရှုံးသွားတယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောပါတယ်အခုအခါနယ်စပ်တစ်လျှောက်မှာလုံခြုံရေးအင်အားတိုးမြင့်ထားသလိုစစ်ဘက်ဆိုင်ရာအစ်စ်မြင့်တာဝန်ရှိသူတွေမောင်တုံးမြို့ကိုရောက်ရှိလာပြီးအခြေအနေကိုအနိကက်စောင့်ကြပ်နေပေမဲ့နေရအများအပြားမှာပြစ်ခတ်မှုတွေရှိနေလို့လုံခြုံမှုမရှိတဲ့အတွက်ဒေသခံရခိုင်တိုင်းသားတွေကကြေးရွာတွေကိုစွန့်ခွာနေကြရပါတယ်အလားတူမောင်တုံးမြို့နယ်မှာရှိတဲ့စာတင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားလိုက်တဲ့အတွက်ဆရာဆရာမတွေနေရပြန်သွားကြသလိုပညာရေးဝန်ထမ်း90ကျော်လည်းအခုချိန်အထိပိတ်မိနေတယ်လို့သိရပါတယ်ပြည်ထောင်စုပြည်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်တဲ့အဖွဲ့ကလည်းစစ်တွေမျိုးကိုရောက်ရှိလာပြီးအခြေအနေတွေကိုရှင်းလင်းဆွေးနွေးမှုတွေပြုလုပ်နေပါတယ
်ကချင်ပြည်နယ်မှာမြန်မာအစိုးရတပ်မတော်က KIA ပေါ်ထိုးစစ်ဆင်နွှဲတဲ့ပေါ်မှာကချင်လူ့လက်ရေးတပ်မတော်ဖွဲ့အနေနဲ့နေရာအနှံ့ခံစစ်ပြုလုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်အစိုးရတပ်မတော်ဟာအောက်တိုဘာလ17ရက်နေ့ထိ KIA ရဲ့ Inkram Bomb နဲ့ Lineform Bomb စခန်းကိုကျက်လျင်နေစီးနဲ့တုံးချိန်ပစ်ခတ်တိုက်ခိုက်နေဆဲဖြစ်တယ်လို့စစ်မြေပြင်တိုက်ပွဲတွေလည်းဖြစ်ပွားနေဆဲလို့ KIA တို့တည်နဲ့ပြန်ကြားရေးဌာနတုပုံမှုကြီးနော်ပူကပြောပါတယ် KIA အနေနဲ့ပြည်တွင်းစစ်ပြည်ထနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ကြိုးစားနေချိန်မှာမြန်မာတပ်မတော်ဘက်ကစစ်ရေးနဲ့တာဖြည့်ရှင်းနေတဲ့အတွက်နောက်ဆက်တွဲဆူကျိုးဟာလည်းအစိုးရမှသာရှိတယ်လို့အောက်တိုဘာလ10ရက်နေ့က KIA ကနေတည်ထုတ်ပြန်လိုက်ပါတယ်တမ်တော်နေနဲ့ကတော့ KIO အပေါ်ထိုးစစ်စင်တာမဟုတ်ပဲနေမည်ရှင်းလင်းရေးလှုပ်ဆောင်တာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်တမ်တော်ထိုးစစ်စင်ရက်တန့်ရဲ့အတွက်ပြည်တွင်းပြည်ပရောက်ကချင်မျိုးသားတွေနဲ့ပြည်သူတွေကလည်းဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ
်ကချင်ပြည်နယ်ပောင်ဝါမြို့မှာကချင်အထုဒေသတဲ့ပြည်သူစစ်တင်တန်းချောင်းကရန်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်ဒေဆုံးတန်ရာရသူတွေအတွက်သက်ဆိုင်ရာတာဝန်ရှိသူတွေကနေတစုံတရာအရေးယူဆောင်ရွက်ပေးတာမရှိဘူးလို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကတင်တန်းချောင်းအတွက်ပောင်ဝါမြို့အမှတ်1ရပ်ကွက်တရုတ်အမျိုးသားဦးကြည်စိုးနေအိမ်မှာထားရှိတဲ့မိုင်းပောက်ကွဲရာမှာအသက်14အရွယ်မလူလူအောင်အသက်ဆုံးရှုံးခဲ့ရပြီးမောင်နော်ဆန့်အသက်16နှစ်နဲ့
ဒီနေ့ညီမဖြစ်သူမကြည်ကြည်တောင်တို့ကဒံယာပြင်းထန်စွာရရှိခဲ့တဲ့ဖြစ်စဉ်မှာတရားမြတ်တာစွာဖြေရှင်းပေးဖို့သက်ဆိုင်ရာကိုနှစ်ကြိမ်တိုင်တိုင်တောင်းဆိုခဲ့ပေမဲ့ဒီကနေ့အချိန်ထိအရေးယူဆောင်ရွက်ပေးခြင်းမရှိဘူးလို့မိခင်ဖြစ်သူဒေါ်လူပန်ကပြောပါတယ်။ တရားရသူနှုတ်အတွက်စေဝါကုသစေတိန့်တရားကြောကုန်ကြခဲ့ရသလိုအခုချိန်ထိစေကုသမှုခံနေရဆဲအခြေအနေတွေကြောင့်တရားမြတ်စွာစီစစ်ပြီးအရေးယူပေးဖို့အတွက်ကချင်ပြည်နယ်အစိုးရဌာနဆိုင်ရာတွေနဲ့ဥစခုံတင့်ရင်အထူးဒေသတက်တို့ကိုအတနာခံစာပေးဖို့ထားတယ်လို့ကံရကန်ရှင်တွေကပြောပါတယ်။
တိုင်းဒေသနဲ့ကင်တော်လန်ရဲ့အဖွဲ့တွေပေါ်မြန်မာတပ်မတော်ကခုရပ်ပန်တွင်းအင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေမှုဟာ၂၁ရာစုပြည်လုံးညီလာခံဦးတီချက်ကိုထိခိုက်ပျက်ပြားစေတယ်လို့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD ပါတီကပြောဆိုလိုက်ပါတယ်။စက်တင်ဘာလ3ရက်စပြီးမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကင်တပ်ဖွဲ့တွေဖြစ်တဲ့ဒုတက်တော်ပုဒ္ဒဘာသာကရင်မျိုးတာတပ်မတော် DKBA ကချင်လူမျိုးရေးတပ်မတော် KIA KIO NCA လက်မှာရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCS SSA နဲ့လည်းပြီးခဲ့ရဲ့ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာအစိုးရတပ်မတော်အနေနဲ့တိုင်းရင်းသားဒေသတချို့ကိုလေကြောင်းပစ်ကူတွေအပါအဝင်အင်အားလုံးကြီးနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာဟာပြည်ထောင်စုငြိမ်းချမ်းညီလာခံ၂၁ရာစုပြည်လုံးအောင်မြင်စွာဆက်လက်ကျင်းပနိုင်ဖို့ညီလာခံရဲ့ဦးတည်ချက်ကိုထိခိုက်ပျက်ပြားစေပြီးယုံကြည်မှုကင်းမဲ့စေတယ်လို့အောက်တိုဘာ၁၀ရက်နေ့မှာထုတ်
ီလေပတ်နေတဲ့ gas အစားဈေးနှုန်းတက်တာတဲ့ကြောင်မီသွေးလောင်စာနဲ့အစားထိုးပြန်တဲ့အသုံးပြုမှုကိုအနီးနားမှာနေထိုင်နေဒေသခံတွေကလက်မခံနိုင်လို့အော်တိုဘာလ၈ရက်နေ့မှာဒေသခံများကသတင်းစာရှင်းလင်းပွဲပြုလုပ်ရင်းကန့်ကွက်လိုက်ပါတယ်ဗီလက်မြေစက်ယုံလေပတ်ရမှာဆိုဂျိုများစွာရှိတဲ့ကြောင်မီသွေးလောင်စာကိုလက်မခံနိုင်လို့အခုလိုကန့်ကွက်ရတာလို့လှကာကြီးရွာအုပ်ချုပ်ရေးမှူးစောကျော်ဝင်းကပြောပါတယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေကကန့်ကွက်ရင်ခွင့်ပြုမပေးနိုင်ဘူးလို့ပြည်သူလူတော်ကိုယ်စားလှယ်နန်းတန်တန်လွင်ကလည်းပြောပါရယ်အဲ့ဒီမြိုင်ကလေးဗီလက်မြေစက်ယုံဟာမြမစီးပွားရေးကော်ပိုရေးရှင်း MEC က1996ခုနှစ်မှာစတင်တည်ထောင်ပြီးစီမံကိန်းစတင်တဲ့အချိန်မှာကျေးရွာ၄ရွာပျောက်ရွှေ့ခံရပြီးလယ်ဧက1000ကျော်သိမ်းဆီးခံခဲ့ရပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ရခိုင်မျိုးသားပါတီ ANP ကနေထုတ်ပယ်ခံထားရတဲ့နိုင်ငံရေးသမားတွေဦးဆောင်ပြီးရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီလဒုတိယအဖက်ကပြုလုပ်ခဲ့တဲ့ရခိုင်ပြည်နိုင်ငံရေးကိုပြန်လည်သုံးသပ်ချက်အစည်းအဝေးကနေရခိုင်မျိုးသားပါတီ ANP ALD အမည်နဲ့ပါတီအသစ်တစ်ရပ်ကိုတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီအခြေအနေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်
အခုလိုရခိုင်နိုင်ငံရဲ့ပါတီတိုက်တခုတည်ထောင်ဖို့ဖြစ်လာရတဲ့အခြေအနေကိုအစည်းအဝေးပြောခွင့်ရပုဂ္ဂိုလ်တူဦးဖြစ်တဲ့ဦးဇော်ဝင်းကအခုလိုပြောပါတယ
်မရှိပါဘူးဒီမှာဒီကမဆုံမှုတွေအာနာချင်းဆုံမှုတွေထုတ်ထုတ်တတ်မှုတွေရောင်းရရဲ့ဘုံအကျိုးစီးပွားတွေကြိုကွေးပစ်စီအရာတွေအဲ့လိုမျိုးအများကြီးအများကြီးရှိနေလေဒီကအမျိုးသားဘုံအကျိုးစီးပွားကိုချီချီပြီးတော့ကျွန်တော်တို့ကနောက်ပါတီတခုဝင်ရှင်းတဲ့နိုင်ငံရဲ့အခွင့်အရေးတခုထူထောင်မှုအပ်တော်မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ကြပါလေ
အဲ့ဒီအစည်းအဝေးကိုရခိုင်ပြည်နယ်ကမြို့နယ်အလိုက်ကိုယ်စားလှယ်တွေနဲ့စိတ်ဝင်စားသူတွေတိုက်ရောက်ခဲ့ကြပြီးအော်တိုဘာလ6ရက်ကနေ9ရက်နေ့ထိနှစ်ရက်တာကျင်းပခဲ့ကြတာပါရခိုင်ပြည်သူတွေကြမှာနောက်ထပ်ရခိုင်နိုင်ငံရဲ့ပါတီတပ်တခုပေါ်လာမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အမြင်မတူပြောဆိုဝေဖန်မှုတွေအမျိုးမျိုးရှိနေရတဲ့အပေါ်မှာလည်းဥဇော်ဝင်းကအခုလိုပြောပါတယ
်တခုလေးဆိုတာအနာကျေဆင်းနေပြီးရအလုံးမလုံးကိုအဲ့ဒါကြောင့်ကျွန်တော်တို့ကပါတီတခုရှိနေအများကြီးပြန်ဆိုင်အလုံးလုံးလောက်ရပါလို့လေ
နောက်ထပ်ရခိုင်နိုင်ငံရဲ့ပါတီတပ်တခုထွက်ပေါ်လာမယ်ဆိုတဲ့အပေါ်မှာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ပါတီအခက်တွေပေါ်တော့လေလူလူထုခံမှုမရလို့ရှိရင်ပါတီသူကအကန့်ရှိပါဘူးပါတီဆိုဒီမိုကရေစီခင်မှာပါတီကိုပေါ်ထောင်းတာဟာဘယ်ကရှိပါလဲ
လက်ရှိရခိုင်မျိုးသားပါတီ ANP ကိုရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD နဲ့ရခိုင်တရံသားမျိုးဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ကို2014ခုနှစ်ကပေါက်ဆစ်ဖွဲ့စည်းခဲ့တာဖြစ်ပြီးပါတီအတွင်းသဘောထားကွဲလွဲမှုတွေကြောင့် ALD ဘက်ကဘိုးအလုံးမှုဆောင်ဖွင့်ဝံအများစုကိုပါတီကထုတ်ပေခဲ့ပါတယ်။ ANP ပါတီဟာ2015ရွေးကောက်ပွဲမှာပြည်내လွှတ်တော်ကိုယ်စားလှယ်23နေရာရရှိထားပြီးအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်မှာလည်း20နေရာတိရွေးချယ်ခံထားရတဲ့ရခိုင်ပြည်နယ်မှာအားအကြီးဆုံးရခိုင်နိုင်ငံရဲ့ပါတီတစ်ခုဖြစ်ပါတယ်
။ဆက်ပြီးတော့တနိုင်ငံလုံးအဖြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမအစိုးရတပ်မတော်တို့ဟာဒီလဇန်နိုင်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ရေးတင်းမာနေတဲ့အခြေအနေမှာရှိနေပါတယ်။တပ်မတော်ဘက်ကလည်း ANC ရဲ့ပြည်ရဲ့စာချုပ်ကိုထုတ်ဖော်နေတယ်လို့ RCSSSA ကပြောဆိုခဲ့ပါတယ်။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ငွန်းကိုဆိုင်ငွန်းကနေဆက်သွယ်မေးမြန်းချက်တွေကိုကြားကြားရမှာပါရှင့်။
NCA လက်မှတ်ရေးထိုးပြီးသား RCSSSS ရဲ့ဖွဲ့နေနဲ့အောက်တိုဘာလ3ရက်ကရှမ်းပြည်တောင်ပိုင်းလွယ်လျံခရိုင်မွန်းကူမြို့နယ်ထဲမှာဆွေရတပ်တော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။ဒီအပေါ်မှာဘယ်လိုမြင်မိလဲခင်ဗျာ
NCA လက်မှတ်ပါတာရှိတယ်။အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့အင်အားသုံးမဖြေရှင်းပဲရင်းရင်းနဲ့ညီနဲ့ဖြေရှင်းရမယ်ဆိုတဲ့ကိစ္စပါတယ်။အခုကဒီကိစ္စကိုလည်းတို့မလုပ်ဘူးစိတ်အင်အားအလုံးအရင်းနဲ့ကျွန်တော်တို့ကိုထိုးစစ်ဆင်နေတာကျွန်တော်တို့ရဲ့ပြန်လည်ထူထောင်ရေးစခန်းကိုဝင်စီးတယ်ဆိုတာNCO လည်းချိုးဖောက်တယ်ကျွန်တော်တို့လက်ဖက်ကျမ်းရရှိတဲ့ bilateral agreement ပေါ့နော်အဲ့ဒါကိုလည်းချိုးဖောက်ရရောက်တယ်လို့ကျွန်တော်မြင်ပါတယ
်အဲ့လိုဆိုတော့ပုံမီတို့အပြည့်ရတာတနည်းပြည့်ပြီးအပြည့်မရတေးတဲ့အဖွဲ့နဲ့ရှင်ရင်ဘယ်လိုပြောမလဲ
ခုနပြောတဲ့မထိုးတဲ့အဖွဲ့ကိုလည်းထိုးစစ်ဆင်တယ်ကျွန်တော်ထိုးပြီးတဲ့အဖွဲ့ကိုလည်းထိုးစစ်ဆင်တယ်ဆိုတော့ NC အပေါ်မှာယုံကြည်နေတာပေါ့
ဒီတော့ပုံမှုတို့ဆက်ဆက်ပါဆက်လုပ်သွားမယ်လို့ရည်မှန်းထားပါတယ်လေ
ပြစ်ခတ်ပိုက်ခိုင်းမှုရစဲရေးဆိုင်ရာပူးပေးစောင့်ကြည့်ရေးကော်မတီဆိုတော့ဖွဲ့စည်းထားပါရှိပါတယ်ပြည်내အစ်မရောပြည်တော်စုအစ်မရောကျွန်တော်တို့စာရေးပြီးတော့ဒီကိစ္စကိုအလင်းအမြန်ဖြေရှင်းပေးပါရန်ဆိုတဲ့သဘောပြုနေကျွန်တော်တို့တောင်းဆိုထားတာရှိပါတယ်အခုရေးဒီကိစ္စကိုကျွန်တော်တို့မဖြေရှင်းနိုင်ဘူးဆိုရင်အမိုက်ကစပြတ်တက်မီလောင်ရရောက်မယ်သူကနေပြီးတော့ဖော်ဆောင်နေတဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းထိခိုက်စေနိုင်တယ်
ဟုတ်ကဲ့ပြည်သူတွေအတွက်စစ်မှန်တဲ့ငြိမ်းချမ်းရဖို့ရောဘယ်လိုလုပ်သင့်ပါတယ်လဲခင်ဗျာ
တက်မတော်ဘက်ကနေပြီးတော့ဒီငြိမ်းချမ်းရကိုတကယ်စစ်မှန်တဲ့စေတနာနဲ့ခေါ်ဆောင်ကျင့်တယ်ဆိုရင်တော့ဒီကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုရောဟိုလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေကိုရောထိုးစစ်ဆင်နေတဲ့ကိစ္စတွေကိုရပ်တန့်ပေးပါ
အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တောနယ်ရတိတောင်မြို့နယ်ကနေကြားဆောင်စခန်းတွေကိုတိုက်ခိုက်သွားတဲ့အကြမ်းဖက်သမားတွေကိုမြန်မာတပ်မတော်ကနေလိုက်လံရှင်းလင်းရမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကချင်ပြည်နယ်မှာမြန်မာအစိုးရတပ်မတော်ကနေထိုးစစ်ကြီးပြင်းထန်စွာဆင်နွှဲနေတဲ့အပေါ်မှာ KNO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့နေရအနှံ့ခံစစ်ပြုလုပ်သွားမှာဖြစ်ပါတယ်ရှင်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလာကိုမနေ့ဖန်တောက်ကြနေ့မနေ့ပိုင်းမှာတစ်ချိန်ကြံပြီးနားဆင်နိုင်ကြပါရဲ့ရှင်။ဂျာသာပရီနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။စီစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်အောင်ကတလက်ကြီးညာပေးပါအောင်မရှင်
။ကမ္ဘာနံသက်အရှိအကြဆုံးအုပ်ချုပ်မင်းလွတ်ခဲ့တဲ့ထိုင်းပြည်ရင်ဘူမီဘောအဒူယာဒက်ဒီကနေ့မှာကန်တော်ကုံသွားပြီဖြစ်ကြောင်းထိုင်းပြည်နန်တော်ကပြောပါရတယ်။ဘရင်မင်းမြဲရဲ့ကျမ်းမာရေးအခြေအနေဆိုးရွားနေတာကြားပြီးဖြစ်ပြီးသူ့ရဲ့နောက်ဆုံးအခြေအနေကိုဒီဘန်ကောက်ကဆေးရုံမှာကုံလွန်ခဲ့တာပါ။တက်တော်88နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမီဘောဟာသွေးပေါင်ကျနေပြီးတော့သူ့ရဲ့ကြောက်ကက်နဲ့အသည်းဟာပုံမှန်အလုံးမလုံးနိုင်တော့ကြောင်းအသက်ရှူထောက်ကူဆက်သုံးနေရတဲ့အကြောင်းထိုင်းတော်ဝင်မိသားစုကဗုဒ္ဓဟူးနေ့တွေကကြေညာချက်ထုတ်ပြန်ပြီးကြတဲ့ကဒီထိုင်းပြည်သူတွေဟာဘရင်မင်းမြတ်အတွက်စိုးရင်ပူပန်ခဲ့ကြတာပါ2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်ဘော့ဒိုင်လန်ချီးမြှင့်ခံရပါတယ်သူဟာပထမဆုံးနိုဘယ်ဆုရရှိတဲ့သချင်းရေးဆရာလည်းဖြစ်ပါတယ်အမေရိကန်ရဲ့ကြီးမားလုံးနဲ့ဒီတချင်းရေးဖွဲ့မှုအစဉ်လာထဲမှာကြပြဆန်းဆန်းဖော်ပြချက်အစ်စ်တွေစမ်းသစ်ဖန်တီးခဲ့တဲ့အတွက်အသက်85နှစ်အရွယ်ဒိုင်လန်ကိုစာပေဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်တာလို့ Swedish Academy ကပြောပါတယ်။2014ခုနှစ်ကဘိုကိုဟာရမ်စစ်သွေးကြွတွေရဲ့ပြန်မေးဆွဲဖက်စစ်ခေါ်ဆောင်သွားတာကိုခံရတဲ့အကြောင်းသူမိန်းကလေးငယ်တဲကဒီ21ဦးကိုပြန်လည်လွတ်မြောက်လာတယ်လို့နိုင်ဂျီးရီးယားအနာဘိုင်းကပြောပါတယ်။နိုင်ဂျီးရီးယားသမ္မတရဲ့ဒီမိုဟာမဒူဘူဟာရီရဲ့ပြောခွင့်ရကတီတာစာမျက်နှာမှာရေးသားဖော်ပြထားပါတယ်။နိုင်ငံတကာချက်ချင်းဒီအဖွဲ့နဲ့ Swiss အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးမှုအရာဒီအစိုးရနဲ့ဘူဂူဟာရန်အဖွဲ့တို့တွဲဆုံဆွေးနွေးခဲ့ကြရတဲ့ဒီရလဲအနေနဲ့အခုလိုပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့သူကပြောပါတယ်။ကြံနေသေးတဲ့ထိန်းသိမ်းကန်မင်းကလေးငယ်တွေလွတ်မြောက်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်ပြီးတော့ဒီဖန်ဆီခံရတဲ့မင်းကလေးငယ်တွေရဲ့အမိစင်းကိုလည်းမကြမီထုတ်ပြန်သွားမယ်လို့သူကပြောပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citrix Franklin ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voenews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ3240 49ရုပ်ကနေတိုက်ရိုက်ဖတ်ယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.